ဒီရမယ်နော်ပမာဏပြရမယ်နော်အတိုင်းစီပမာဏပြရမယ်နော်ပြီးတော့ဆိုကြလို့ရဲ့ဟိုဒီကဒကာတယောက်နဲ့ဘုန်းကြီးနဲ့ဆရာတော်ကရှင်းတယ်ဆိုတော့ကျောင်းဒကာနဲ့ကျောင်းဘုန်းကြီးရှင်းတယ်ဒီဆိုတော့ရွာပါဘယ်လိုမတည်ဘူးလုံးနေတုံးလို့ဆိုတော့ကျောင်းမှာဘုန်းကြီးကဘာလုံးနေတယ်ဒကာကလည်းသိတာဘာလုံးနေတယ်ငါကျောင်းဒကာပြောအောင်ပါပဲဆိုတော့ကြောင်းမိုးရိုးနေတယ်ငါကြောင်းတကပြောအောင်ပါပဲကြောင်းမိုးရိုးတာကကုံနာက90လောက်ဆုံးနေတယ်ကြောင်းတကဒီနေ့အယောင်းဝယ်မကောင်းဘူးလို့ပြောတယ်မကောင်းဘူးလို့ပြောတယ်ပြီးတော့ကြောင်းတကကြောင်းတကရဲ့ကြောင်းတော့မိုးရိုးနေတယ်အဲသူ့ဘေးကလက်သမားပြောတာတော့90လောက်ပြောတယ်လက်သမားကိုကြည့်ရပါပါကိုမူရင်တနေနေတယ်ပါပါကိုရင်အသိလောက်ကုန်ပါပါကျောင်းတကဒီနေ့အယောင်းဝယ်လည်းမကောင်းဘူးအဲအစ်မရဘလောက်လောက်ကုန်တယ်အသိလောက်ဆိုလောက်တာလောက်ထားပါဘူးဟောဒါညာရာမတ်တင်ညာရာကျောင်းတကကိုညာတခါကျောင်းတကကတော့90တောင်မကောက်ဘူးတရားလေးကတတ်နေတယ်တရားတတ်နေမှကျောင်းတကအနက်နှမျိုးတာအဲ့ဒါကျောင်းတက90ကုန်တယ်ဆိုလို့ရှိရင်တော့သူနည်းနည်းကျွတ်သွားလိမ့်မယ်ဆက်ကျွတ်တော့90ဆိုတော့ကျောင်းတကနည်းနည်းကျွတ်သွားမှဆိုလို့အသိလောက်ဆိုရင်တော့ပါဘူးကျွတ်သွားပြီးအတိုင်းစီသွားတယ်ကျောင်းတကရဲ့တရားတရားကိုတရားတရားကိုပြန်သူ့တရားတရားကအသိလောက်ဆိုတော့တရားတရားကကောင်းကောင်းလိုက်90လောက်ဆိုရင်ဒီကောင်းကောင်းလိုက်ပထမဘာကိုလိုက်တယ်လဲသူရဲ့အင်းအားကိုလိုက်ပြီးတော့ကောင်းတယ်ဒုတိယဘာကိုလိုက်တယ်လဲသူရဲ့ဗราတရားကိုလိုက်ပြီးတော့တောင်းတယ်တတိယတစ်ခါလာပြီအဲကုံမာကတော့90လောက်ကုံမာတဲ့အဲတောင်းတရားရဲ့ဗราတရားကလည်း90မကတရားလည်းသေးပါရဲ့အဲဒီလိုဆိုရင်တောင်းတရားဒီနေ့လည်းသူပါကြီးကတက်နေပါတယ်ဒီလိုဆိုရင်တော့သူပါကြီးရောဗราကြီးရောအားလုံးပြရနေတာမို့လို့90ပဲတောင်းပါတော့90တောင်းပဲတောင်းပါတော့တော့ကာယဒေသလိုက်ပြီးတော့ဒီလိုတောင်းနေတဲ့ပုဂ္ဂိုလ်ကဘယ်နဲ့လောက်ပြီးတော့ဒီကျောင်းတကာကိုသိတဲ့ရရောက်မလဲကျောင်းတကာကိုငွေသွားပြီတဲ့ပြီးတော့အလုဒါနာပြည့်တဲ့အခါမှလည်းပဲဒီတော့ကဒီတတိပတ်တတိပတ်ကလေးသူကရှင်ပါရိပုတ္တရာနဲ့အပြည့်များနေတော့ရှင်ပါရိပုတ္တရာလိုလုပ်ခြင်းနဲ့ပုံပုံလုပ်ခြင်းနဲ့ပုံပုံလုပ်ခြင်းနဲ့ပြောအမေရလည်းလုပ်ခြင်းနဲ့တဲ့မနဲ့ဆုံးလံကြလာတော့အရှင်ဘုရားရဲ့တတိကအရှင်ဘုရားလိုပဲဘုန်းကြီးလို့ရှင်တဲ့ဗျာဘုန်းကြီးလို့ရှင်ညနေပို့လိုက်တာပေါ့တတိနာတတိတတိညနေပို့လိုက်တာပေါ့တော့ညနေကြတော့တို့ရနေတော့ပြင်းစင်ပြီးတော့ကလေးကြောင့်ပို့သင်္ကန်းဝတ်နောက်ကငါကြတော့ကလေးတို့ဆင်းလေးပါလေးကအုံးမပဲဆိုပြီးတော့တရေ၂ရေ၃ရေ၄ရေ၇ရေလောက်ကြာတယ်ဆုံးကပြီးတော့မှကျောင်းကတို့ပြန်လာခဲ့ကြဒီကလေးလေးရဟန္တာဖြစ်သွားတယ်ဆုံးဒီကလာကမန္တကြီးတယ်မန္တကြီးတယ်မကဘူးဘုန်းကြီးတို့ကြီးတော်များမှာဆိုရင်အဲဖိုက်လေးဝိုင်းလေးနဲ့ဖိုက်လေးဝိုင်းလေးနဲ့တည်းမကဘူးဖတ်ကြောကဘာသာမီမောင်အကန့်ဆက်ဆက်ကြီးနဲ့ဩဒီဘာသာရေးကိုနည်းနည်းကလေးမှမလိုက်စားတဲ့သူတွေကဘာသာရေးကြောင့်ဆုံးရုပ်နဲ့ဘာသာရေးကြောင့်မကြည့်ပါဘူးလို့ဆိုတော့ဘုန်းကြီးကဆက်နဲ့လုပ်ပြီးတော့ပြန်စီမလဲဒီတော့တရားတော်ကြောင့်ကောင်းကောင်းဆိုတဲ့ဥစ္စာအဲ့ဒါပြင်းနေတယ်တရားတော်ကြောင့်ကောင်းကောင်းလို့ပါတယ်ဆိုပေမဲ့ရာဂကကြီးကြီးလင်္ကာကြောင့်ဖြစ်တဲ့ကိုယ်တော်ကလည်းကောင်းတယ်ကိုယ်၄ကြောင့်လောက်တာနေခြင်းမလို့နေပါကြည့်လေအဲ့ဒီတရားတော်ကြောင့်ကပြင်လဲလို့ရှိတယ်နောက်တော့သူဆက်ပါလာပါလိမ့်မယ်ဒါကြောင့်ဘုန်းကြီးဒီဘက်မှာဘာသာအစည်းအဝေးထဲမှာရေးထားပါတယ်ဘုန်းကြီးကြောင့်ကောင်းကောင်းနဲ့ရှိလိုက်ပါတယ်ဘုန်းကြီးတွေကလည်းပညာသင်ပေးလိုက်ပါတယ်လို့အဲ့လိုရေးထားပါတယ်ဒါကြောင့်ဒါကိုဒီတဲ့မှာဆရာတို့လည်းပါရပါလိမ့်မယ်။ဘုန်းကြီးရေးထားတဲ့စာတွေဟာသင်လို့မဖြစ်ဘူးဖြစ်တယ်။ဒီပါကြပါ။အဲဘုန်းကြီးကငါဘုန်းကြီးဆိုတဲ့အမည်မျိုးဘုန်းကြီးမှာသိနေရှိဘူး။အဲငါဟာတိုင်းလူပြည်သားရဲ့ကောင်းရကောင်းကြောင့်ကိုစမ်းနိုင်မမြထောင်းနေတဲ့အဲတိုင်းသာတိုင်းသူတိုင်းသားတယောက်တည်းလို့ယူဆပါတယ်။ဒါကြောင့်မို့လို့အဲဘုန်းကြီးအားနာလို့မပြင်းဘူးပါဘူးမဟုတ်ပါဘူး။အလုံးစေကိနနာအပြန်လမ်းလေးပြီးတော့မှသာသင်လို့သိရင်သင်ပေးကြဖို့ကောင်းပါတယ်ဒီတော့သင်ပေးခြင်းအပြင်တိုင်းပြည်ကသာရိတ္တတွေတက်သွားတော့မလားလို့ဆိုတော့ ဘုန်းကြီးကခဏတုန်းကပြောတယ်တကကြီးနဲ့ဘုန်းကြီးနဲ့စတယ်ဆိုရင်တကကြီးလည်းကောင်းတယ်ဘုန်းကြီးလည်းကောင်းတယ်တော်ပြီလို့ပြန်မှတ်ကြတော့ဒီလောက်ကိုရင်ပဲဘုန်းကြီးတို့အကျိုးရပါပြီလို့နောက်တော့ပြင်သေးတဲ့ဆရာဆရာမများကစိတ်ပါဝင်စားပြီးတော့ဘုန်းကြီးရဲ့ဟောတဲ့တရားရောအင်းဖတ်ပြီးတော့ကိုမိမိကတက်ခြင်းပြီးတော့စဉ်းစားတာရောသူဟာပါရမီရှိအောင်ကျူးစားရမှာပဲလို့အဲ့လိုစဉ်းစားပြီးတော့သင်လိုက်တော့သူတို့ကစဉ်းစားတဲ့အတိုင်းပဲကောင်းကောင်းသင်ကြလို့သူတို့မှလည်းကုသိုလ်တွေပါရမီတွေတို့လို့ဘုန်းကြီးတို့ကစက်တန်းဝင်တဲ့လမ်းကိုကြားရမယ်ဟုတ်လားသူတို့မိမိတို့သင်ပေးတဲ့ကလေးတွေတဲကအလိမ္မာလေးတွေတရားဥရာနရားဥရာသုံးရောက်ရသတ္တတပည့်များလို့အဲ့လိုနဲ့ပြင်ရမှာပဲခွဲကောင်းကောင်းနဲ့ပြင်မှာပဲရပါလိမ့်မယ်အပြည့်ကြီးပြည့်ပြီးတော့လာတဲ့နိုင်ငံရဲ့သာရိတ္တကိုဘုန်းကြီးတို့အုံဖတ်လို့မှန်းလို့ရတဲ့တရားစိတ်တမျိုးမဟုတ်လို့မို့ဒီလိုရေကောင်းကောင်းနဲ့ဒုတိယကသုဒ္ဓကြမှာအဲ့လျောက်ဖြစ်ပါမယ်အားလုံးမဖြစ်စေကြဘူးမိမိအတွက်ကျွေးရပါမယ်အဲ့လိုအကျိုးရတွေကိုညွှန်ပြီးတော့အကြောင်းအကျိုးသိရင်အင်းဘုရားရောဒီဘဝရောဘုန်းကြီးကိုကံအကြောင်းကြီးပြောစရာရှိပါတယ်နောက်နောက်နေ့တွေမှာဒီလိုသင်္นานတွေပြီးလို့ရှိရင်နည်းနည်းနည်းနည်းကံအကြောင်းကိုဘုန်းကြီးပြောပေးမယ်လို့ရည်ရွယ်လာခဲ့ပါတယ်အဲ့ဒါကြောင့်ကံအကြောင်းရောဝိပဿနာအကြောင်းကဒီအခါမှာပြောလို့မဖြစ်ပါဘူးကံအကြောင်းကိုတော့စုံစုံနေနေပြောနိုင်ပါလိမ့်မယ်။အဲလိုကံအကြောင်းတွေပါလေကောင်းကောင်းပြီလို့အဲငါဆိုတော့ဘုန်းကြီးအဲသူ့တာဝန်ဆောင်နေတဲ့တရားကြီးများနောက်ကိုသင်ပြမယ်ဆရာတွေစိတ်ပါလက်ပါသင်ပြမယ်ဆရာတွေကဒီကံအကျိုးရှိဒီနောက်ကလေးတွေစမ်းနိုင်မလားအကျိုးရှိတယ်ဘယ်လောက်အကျိုးရှိမလဲဒီဘဝမှာတို့လူကောင်းလူကောင်းလေးဖြစ်ကြမယ်ကလေးတွေလူကောင်းလူကောင်းဖြစ်ကြမယ်ဘုရားဆိုတဲ့ဥစ္စာလည်းဘာမှမဝေးဘူး။နောက်ကနားလည်းဘုရားဖြစ်နေတယ်တပည့်ကလည်းဘုရားဖြစ်နေတယ်အဲ့ဒီဘုရားကြားလို့ရှင်တို့ဉာဏ်ပညာသက်သင်တဲ့အဲတတဝတယောက်ဖြစ်နေ။နောက်ကိုတကြီးရပါရမီရင်းလို့ရှိရင်မြတ်စွာဘုရားများအဲအတ္တကဝဇာမဟာပါဇာကြီးတွေဒီမတေရီဥပလဝံတေရီတို့လိုအဲလိုယောက်ျားသောမင်းမမြတ်တို့ရဲ့သိအပ်တဲ့သစ္စာလေးပါးတရားကိုတို့မျက်စိနဲ့မြင်ရလို့ဒီပြီးတော့နိဗ္ဗာန်ကိုမျက်မှောက်ပြရမယ်လို့အဲလိုပြောပြီးဆိုပြီးတကလာမိမိလည်းပဲပါရမီကြီးနိုင်ငံလည်းပဲတပတ္တနာကအာဘိရာရစမ်းနိုင်လို့ရှိရင်လည်းနိုင်ငံကြီးတစ်ခုလုံးကပြောင်းပြီးတော့ဘုရားဘာသာလမ်းစင်းနဲ့ဆက်အောင်ကြိုးစားနိုင်ကြဖို့ရန်ကိုကြီးကမှသဲကောင်းကောင်းနဲ့အားထုတ်နိုင်ကြစေကုန်သတည
်။အစ္စတတစ်ခုမှကျုံးလာလို့ရှိရင်ကိုယ်စိတ်ကလေးကိုပြန်စဉ်းစားလိုက်အဲသူ့တို့တက်ပြီဘုရားစိတ်ခိုးနေတာသူကခဏလေးဘုရားအာယုံပြုပြီးတော့စိတ်ခိုးရတာကျက်သိဉဏ်ထလို့စိတ်ကိုအမှန်တကယ်ကြွားကြွားကြည့်နေတာပဲလို့တစ်ခါတစ်ခါတွေ့နေနော်ခဏလေးမရှိဆင်းရဲတဲ့သူတွေကြည့်ပြီးတော့သူကကရုဏာဖြစ်လို့တဏှာလို့အာငါဝဲမစားရခြင်းရှိပါစီတော့ဆိုပြီးတော့တကယ်ကျိုးလိုက်တာမလေးသူသမ ्या များမိမ့်မိတ်ကျက်စားတယ်ဝန်းပါလိုက်တာစိတ်ကစိတ်ကဝန်းပါလိုက်တာလို့ပြောတယ်ဒီတော့ကအဲ့ဒီအခါမှာဒီစိတ်တစ်မျိုးစိတ်ထဲမှာတစ်မျိုးပါနေတယ်ဟောခဏကဆရာစိတ်ကိုနေတဲ့သူကလည်းကျက်သိနေပါရင်များဆက်လောက်အောင်သူစိတ်သက်တမျိုးသူတည်းဟိုမကြည့်ဆင်းရတဲ့သူကြီးတဲ့သူကလည်းတကယ်ငမ်းပါအားရနဲ့သူတောင်မစားတော့နဲ့ကြီးနေတယ်စိတ်သက်တမျိုးပါနေတယ်အဲ့ဒီစိတ်ကလားဒိဋ္ဌိစိတ်နဲ့ကြည့်ပါမလားဘုန်းကြီးကကုသိုလ်ကိုပြောနေတယ်နော်အကုသိုလ်ကမလည်းဒီလိုပဲကြည့်ဒိဋ္ဌိတည်းစိတ်သက်နဲ့ကြည့်ပါမလားသိတာပေါ့အရှင်ကြီးသိရဖြစ်နေတယ်ဆိုတာလေဒီသိတာကနားလဲပါလိမ့်မယ်เนาะပြီးတော့ခွန်ကြီးတို့အိတ်ရောပြီးတော့နေတော့လည်းပဲသိဖြစ်နေအဲ့ဒီသိတာကဘယ်မှာစုံစုံမှုမပါဘူးအိမ်မက်မပတ်နဲ့အိမ်မက်မမက်နဲ့ရိုးရိုးကလေးတကယ်နှစ်နှစ်ဆိုင်ဆိုင်ကလေးကလေးအိတ်ရောတို့နှစ်နှစ်ဆိုင်ဆိုင်အိတ်ရောပြီးတော့နေတယ်ဒီကသိဖြစ်နေတာအိမ်ရင်အိမ်ရင်အိမ်ရင်အိမ်ရင်ဟာသိမဖြစ်ဘူးမဖြစ်နဲ့သိဖြစ်အဲ့ဒီဖြစ်နေတဲ့စိတ်အဲမှာတော့ခုနကပြေရနာတို့လိုဓာတ်တို့မပါဘူးလားပါတယ်လုံးဆောင်မှုညှပ်ချင်ကြလားမချင်ကြဘူးမချင်ကြဘူးအဲ့ဒီပြေရနာကံမဟုတ်ဘူးအဲ့ဒီပြေရနာကပြေရနာပဲခေါ်ရတယ်ကံမဟုတ်ဘူး
ိုနဲ့ဘာမှမလုပ်နိုင်ဘူး။သူ့နဲ့ဘာမှမပြောနိုင်ဘူး။သူ့နဲ့ဘာမှမကြံနိုင်ဘူး။အဲ့ဒီစေရနာဟာကံမခွဲရဘူး။တခါသူ့ဘုန်းကြီးရဲ့အတန်ကိုကြားတဲ့သူဟာအတန်ကိုကြားတဲ့သောတာဟောနိဒတိသောတာဝိညာဉ်သူပါတော့ဘာမှတတ်လို့ကျားရပါရှိရဘာမှတတ်ပြီမရှိဘူးအဲ့ဒီသောတာဝိညာဉ်သူ့မှာရောခုနကဖာကတို့ဝေဒနာတို့ပညာတို့စေတနာတို့မပါဘူးလားပါတယ်ဘာမှသုံးဆောင်မှုမရှိဘူးအဲ့ဒီကြားပြီးတဲ့နောက်အဲဘုန်းကြီးတို့ဟုတ်ဆက်ပါဆိုလို့ဘုန်းကြီးကရှေ့ဒီရှိကိုမပြောဘူးကြားပြီးတဲ့နောက်တော်တော်လေးစိတ်ကလေးတွေဖြစ်ပြီးတော့မှတတ်တယ်သူတို့ကလည်းမှတ်တယ်စိတ်အပြင်ပေါ်လာဒါဝီရှိတစ်မျိုးပြောင်းတာအဲ့ဒီဝိသိကျဲမှာတော့စေရနာပါလာတယ်ဒီဒီစေရနာကဒါဝင်လို့ဆိုတယ်မှတ်လိုက်တယ်ဘုန်းကြီးပြောတဲ့စကားမှတ်လိုက်ဟုတ်ကျဲတော့မမှတ်နိုင်ဘူးကျဲတော့မှတ်မှန်တဲ့တတိမရှိဘူးမှတ်တော့လက်လေးကလေးဒီစိတ်တွေထားပြီးတော့မှမှတ်တယ်မှတ်မယ်ဗျဒါဘုန်းကြီးကံအကြောင်းကိုလေးလေးနဲ့နဲ့ပြောလားမှတ်မယ်မှတ်မယ်အဲ့မှတ်တဲ့အခါမှာလို့ဆိုတဲ့စေရနာတစ်ခုစိတ်တိုင်းစိတ်တိုင်းမှာဖြစ်နေတယ်လို့ဆိုနေတယ်ဒီစိတ်အဲ့ဒါကြတော့မနာတာစိတ်ဖြင့်ကံမံကံကိုကြောတိပြုဟောတာစိတ်နဲ့ဖြစ်တဲ့ကံစိတ်နဲ့ဖြစ်တဲ့ကံလူကရဲ့လို့နှုတ်တာဘာမှမဟုတ်ဘူးစိတ်နဲ့ဖြစ်တဲ့ကံပြီးတော့ဒီနည်းတက်ခုမျက်စိနဲ့မြင်တယ်ညဇာဘုရားကိုအာရုံပြုလို့မျက်စိနဲ့မြင်လိုက်တော့အဲ့ဒီမြင်တဲ့အကျဉ်းသက်သူဝိညာဉ်သိတာဘာမှမသွမ်းဘူးအဘာမှဆုံးတော်မှုမရှိသေးဘူးအဲ့ဒီကနောက်ကိုနည်းနည်းကလေးသိအပြင်ကားပြီးတော့မှဆရာအာယုံရောက်ပြီးပြီးလေးပါရင်းများဖြစ်လို့အဲ့ဒီကပြေမာဆိုတဲ့သုတ်တော်မှုတရားပါလာတယ်ဒီတော့ကဘုန်းကြီးကဘိသကိုတာနာလေဖြစ်လို့တလဲလို့ဆိုတော့ကံဆိုတဲ့ဥစ္စာစေရနာကိုခေါ်တယ်လို့ဘုရားဟောတော်မူတယ်။အဲ့ဒီစေရနာဟာရိုးရိုးစေရသိညို့လို့တတိညံ့တဲ့စေရနာမျိုးမဟုတ်ဘူး။လုံးဆောင်မှုတစ်ခုပါနေတယ်။အဲ့ဒီလုံးဆောင်မှုတစ်ခုပါလို့သူ့ကိုဒီကံအမှုတယ်လို့နာမည်တက်တာအားလုံးအချွေရနေတယ်။ဘုန်းကြီးတို့ဗာဥပမာပေးတယ်လို့ဆိုတော့ကလူတယောက်ကိုသေမျိုးတွေတစ်စုဝိုင်းပြီးတော့နှိမ့်သက်ကြနှိမ့်သက်တော့ဖြစ်ပြန်သူတွေကတော့နည်းနည်းနဲ့ပါပါတူလာပြစ်တိတ်လာလောက်လုပ်တယ်လူတယောက်ကထုတ်လိုက်တဲ့ဥစ္စာဆုံးသွားတယ်ဘုသူတရားခံလဲလို့ဆိုလို့ရှိရင်အဲ့ဒီသူဟာဒီအမှုတဲ့တရားခံပဲအဲ့ဒါလိုပဲစိတ်သတ္တဝရမသတဲ့စိတ္တိတ်တွေသတိအာယုန်တစ်ခုကိုယူချတဲ့အခါမှာဒီနေ့ဟာအတ္တသတိတွေကသိပြီးတော့ကိုမထိရောက်တာဘူးစေရနာကတော့သိထိရောက်တာပဲဒါကြောင့်စေရနာကိုအမှုတယ်လက်တယ်ကမ္မအကံလို့အဲ့ဒါလို့သတ်ဒီဒီတောက်ချက်ချရတယ်ပြီးတော့ဘုန်းကြီးဆက်ပြောမယ်နော်စေရနာအတိုင်းကိုကံတော်သလားလို့ဆိုတော့လုံးစုံနိုင်လောက်အောင်တတိဖက်တဲ့စေရနာကိုသာကြံခေါ်တယ်။အိကျော်နေတုန်းမှာစေရနာတွေဖြစ်တဲ့ကံမခေါ်ပါဘူး။ယက်တိနဲ့မြင်မြင်ကြိုက်၊နားနဲ့ကြားကြိုက်၊ကြားနဲ့အရာသာကိုခံယူကြိုက်။အဲ့ဒီလိုသတိအပြင်အချိန်မှာစေရနာပါတဲ့ကံမခေါ်ပါဘူး။ဒါပြလို့လုံးစုံတဲ့တတိမရှိပါဘူး။အဲ့တော့ကံလို့ခေါ်ရတဲ့ဥစ္စာဟာကုသိုလ်နေရာမှာဆိုရင်လေခုနကဒါနပြုနေတယ်တယ်မေမေကက်ကက်ပြုတယ်အားရပါရပြီသီလဆောက်တည်နေတယ်သူသီလလေးမကျိုးမပေါက်မပြောက်မကြားရအောင်စေလို့စေပတိဉဏ်စေလို့သီလဆောက်တည်နေတယ်ဘာဝနာကမ္မဋ္ဌာန်းပွားများနေတယ်အာယုံချင်းအောင်လို့တကယ်တည်းကြည်နေနဲ့ကျိုးစားပြီးတော့ပွားများနေတယ်ဟုတ်ဒါနာသီလဘာဝနာအပ္ပစာယနာလူကြီးကိုခန္ဓာမြတ်စွာဘုရားကိုယူရည်တယ်တစ်နှစ်ကြာလာယူရည်တယ်အဲ့ဒီအခါမှာပြေနာရီပြုံးဆောင်မှုပါနေတယ်ဝေယဝိသမိမိမိတ်ဆွေတယောက်ကုသိုလ်ပြုနေတဲ့ဥစ္စာကိုယ်ကလည်းသူ့တကယ်စိတ်ချမ်းသာကိုယ်ချမ်းသာနဲ့
အာယုံရပါပြီတော့လို့ဆိုပြီးတော့ဝိယဝိကတကယ်အဲပကံသေးတရားကြီးလဲကိုကသိပေးလို့သစ္စာကြီးတရားကြီးတော့လဲကိုကချက်ပြုတ်ပေးလို့သစ်အဲပြင်းစရာဆင်းစရာကြီးတော့လဲကိုကပြင်းစင်ပေးလို့စိတ်ကအမတန်စေရနာဆက်တန်စွာနဲ့ဝိယဝိကပြုတ်နေတယ်အဲ့ဒီခက်တာနဲ့စေရနာထဲမှာတန်ဆိုတဲ့စေရနာပါနေတယ်ဆိုတော့အဲ့လိုတောက်ပြီးတော့ကြည့်ပါလိမ့်မကောင်းတဲ့အာဟုတုဘက်ကနေကြည့်ပြန်တော့လေသူ့အသက်တတ်တော့မယ်လို့ဆိုတော့စိတ်အတ္တမှန်စွာနဲ့တတ်သူ့ဥစ္စာကိုမတရားယူတော့မယ်ဆိုတော့စိတ်ကလည်းကြည်ကြည်နတ်နတ်နဲ့လိမ်နေပြပတ်ပြီးတော့မတရားယူနေအဲ့လိုစသည်အပြင်အာဟုတုဘက်ကလည်းပဲလေဒုသရိုက်ဘက်ကလည်းပဲလုံးဆိုတဲ့စေတနာပါတယ်အဲ့ဒီစေတနာကိုကံလို့ခေါ်တယ်လို့ဒါလေးတော့မှတ်နိုင်တော့ပါပြီနော်မှတ်ကြပါဒီတော့စေရနာတိုင်းကိုကံမခေါ်ပါဘူး။ခွန်ကြီးတို့တွားရင်းလာရင်ပုံမြင်ပြီးအမှတ်တမဲ့မင်းကြီးတောက်တောက်ကြီးဟာအဲဒီကံလို့ဆိုရသူနဲ့တချို့ဟာတွေဟာဘာမှနောက်ကိုအကျိုးပေးလောက်တဲ့တတ္တိမရှိပါဘူး။အကျိုးပေးလောက်တဲ့တတ္တိကြတော့မေမေရရကိုပဲလှုပ်ဆော်တဲ့စေရနာပါလာမှအကျိုးပေးလောက်တဲ့ကုသိုလ်ကံအကုသိုလ်ကံလို့ခေါ်ရပါတယ်။ဒီလိုမှတ်တာ။ဒါတော့ကံဆိုတာအလုပ်ပါပဲလို့ပေါ့ပေါ့ကလေးပြောတဲ့ဝါဒဟာနည်းနည်းမိမိတို့ကဝေဖန်တတ်ပြီပေါ့လားနော်ကံဆိုတာအလုပ်ပါပဲဆိုပါတော့ပေါ့သမင်းချက်တယ်ဒါသမင်းချက်တာကံပဲအလုပ်ပဲသမင်းချက်တော့သမင်းသားရတာကအကျိုးပဲဆိုတာကတော့ပေါ့ပေါ့ကလေးပါဒါကဟိုကံရဲ့အစွန်ဖားလောက်ရှိပါတယ်သူဘုန်းကြီးပြောနေတဲ့ကံကအဲဒီဒီဖြစ်တဲ့လေးလေးနဲ့နဲ့ကျေကျေပြန့်ပြန့်ကြောင့်ဖြစ်နေပါတယ်။နားလည်ပါနော်။ပြီးတော့တဏှိယမှာကံဆိုတဲ့ဥစ္စာဟာဆက်ချင်းအကျိုးမပေးပါဘူးတဲ့။ခုနကလေခုသမင်းကျက်တော့ရသမင်းစားရဒီလိုအမျိုးမျိုးမဟုတ်ပါဘူး။နာယိပါပံကတံကမ္မံသစ္စုဣရံဝမုတ်တိ။သဟန္တံပါဠိမနွေတိပတမတ်သံဃောဝါပါဝကောဒီကံဆိုတဲ့ဥစ္စာဟိုနွားလို့ဥပမာတည်းတိထားလိုက်တမ်းပါနွားလို့ကဆက်ချင်းခုပြည့်ခုလို့ချင်းပြည့်ဘယ်လိုမှဖြစ်ဘူးခုလို့ချင်းတဲ့ဒီတိုင်းပဲနေသေးတယ်နောက်တော့မှဟိုအကျဉ်းတတ်ဆံပါတဲ့အိုမြန်ကြောင်းလိုက်ဒါမှမဟုတ်အကျဉ်းတတ်တွေပါတွေထည့်လိုက်ဒါမှမဟုတ်ရက်ကလေးနဲ့နဲ့ကြာလိုက်အဲ့လိုမှနွားလို့ကရှင်တဲ့အစမျိုးကြောင်းသွားတယ်တခါနွားလို့တော့မဟုတ်ဘူးဒီနွားလို့ခဏကလို့လုံးမနွားလို့ရှင်ဖြစ်သွားတယ်ဆက်ချင်းနွားလို့မဖြစ်ပါဘူးအဲကံလည်းပဲဆက်ချင်းအကျိုးမပေးပါဘူးခုဒီကံပြုတယ်ခုအကျိုးမပေးပါဘူးမကောင်းမှုကံကဟုတ်ကောင်းတဲ့ကံတွေမှာတော့သောတာပတ္တိနဲ့သောတာပတ္တိကိုဆက်ချင်းပေးတယ်တရားဟောတာကအကုသိုလ်ကံဆက်ချင်းမပေးဘူးလို့ဟောတယ်ကုသိုလ်ကံကတော့ဆက်ချင်းပေးတာလည်းရှိတယ်ဆက်ချင်းမပေးတာလည်းရှိတယ်သက်ချင်းပေးတာကလောကုတ္တရာကံတစ်ခုပဲသက်ချင်းပေးတယ်တတိယတွေကသက်ချင်းမပေးပါဘူးပြီးတော့ဟိုတစ်ခုသတ်မှတ်ရမှာကကံနာလည်းဒီကံဟာသက်ချင်းအကျိုးမပေးဘူးလောကုတ္တရာကံကလွဲ၍သက်ပြင်ကံတွေသက်ချင်းအကျိုးမပေးနိုင်ဘူးဒါလေးကိုသတ်မှတ်ပါတစ်ခုဘုန်းကြီးပြောမယ်ဓမ္မစေတိတ်ခန္ဓာတရားတို့မနောပုပ္ပင်္ဂမစိတ်သာလင်ရှိသွားကောင်းဆောင်ရှိကုန်၏ပတုတ်ထေနာအဘိဓါအစရှိသောတရားတို့ကြောင့်ပြည့်စည်၍နေသောပြည့်စည်အပ်သောမနတာစိတ်ဖြင့်စေပါတတိဝအကြွေမူလီပြောအပ်စေကရောတိဝအကြွေမူလီပြုအပ်စေသိန်တေတိဝအကြွေမူလီကြံစီရကတောသူတို့ပြောသူပြုလို့ကြံစီခြင်းကြောင့်နန္တပုဂ္ဂိုလ်တို့ဒုက္ခဆင်းရဲသည့်အနုတိအစဉ်လိုက်၏လာလေတော့ဤဤမြာပဲကဲ့သို့ဤဝဟတော်လဲဝံကိုဆောင်း၍နေတော့နွားဤပဒံကျေရာတို့စေကံသဲသိသည့်အနုတိဤဝါအစဉ်လိုက်နေတကဲ့သို့ဤဒီဘုန်းကြီးတို့လဲလဲတတ်တဲ့နွားဒီလဲဝံကြီးကိုဆောင်းပြီးတော့သွားတော့သူရဲ့ခြေရာပေါ်မှာလက်ဘိညာအမြက်လိုက်ပြီးတော့နင်းနေသလိုပဲအကုသိုလ်ကံကလည်းပဲအကျိုးမပေးအကျိုးပေးလို့မပြီးမချင်းအကုသိုလ်ကံသူ့တဲ့သူနောက်ကိုအမြက်လိုက်ပြီးတော့နေတယ်တခြင်းမဟုတ်ဘူးနောက်ကလိုက်နေတယ်အကျိုးပေးခွင့်ရရင်ပေးမလို့လိုက်နေတယ်ဟ ကုသိုလ်ကံပါပဲကုသိုလ်ကံလည်းဒီလိုပဲနောက်ကအရေးလူသွားတဲ့နေရာမှာအရေးလိုက်ပြီးတော့နေသလိုပဲကုသိုလ်ကံတွေကလည်းနောက်ကလိုက်ပြီးတော့နေတာပဲဒါသင်္ခါရမနိုင်နဲ့နော်သင်္ခါရပြည့်ခြင်းစရာကြီးပြည့်ခြင်းစရာဒါတရားတော့ရုပ်ရှိမရှိသင်္မသက်ကိုသတ်သင်္ခါရကုသိုလ်ဖြစ်ဖြစ်အကုသိုလ်ဖြစ်ဖြစ်တစ်ချင်းအကျိုးမပေးပါဘူးနောက်ကလိုက်ပြီးတော့နေသလိုပါပဲဒီတော့ဘုန်းကြီးတို့ကဆက်ပြီးတော့သင်္ကြန်ဘုန်းကြီးကတော့ตาကိုခေါ်နေတယ်လေးနေတယ်ကြာနေတယ်ဒီဘုန်းကြီးကအပေါ်ပေါ်ကလေးနဲ့တွားနေတယ်မဖြစ်ဘူးตาကဒီလိုကြည့်တယ်ပြောရုံနဲ့မဖြစ်ဘူးဆက်ဆက်ဆက်ပြီးတော့ဘုန်းကြီးကိုယ်တိုင်ကသင်္ကြန်ရမယ်တန်တနေတံကမ္မနာမနာနိရုသတိသဗ္ဗတောသာဝိသေတံမိတ္တဝါဟိသမယံမိဥပ္ပစီတုံသမတ်ပစ္စည်းတန်ကြတယ်တာတဲ့ဘုန်းကြီးတန်တာပါဖြစ်ဖြစ်အလုံးပြိဿတန်တာပါဖြစ်ဖြစ်တန်ဖြစ်ပြီလို့ဆိုတော့ဘယ်နဲ့လဲဆရာဖြစ်ပြက်ဟုတ်လားတဲ့ဖြစ်ပြက်ဆိုလို့ရှင်ကံကဖြစ်ပြက်သုတ်တော့ပါလေသုတ်တော့ပါလေသူကယုံနံသမထံလေကနေပြီးတော့ကြည့်ရင်စစ်ပြက်သေးတယ်ကံလည်းနတရားမဟုတ်လားဟုတ်တယ်ဆိုရင်စစ်ပြက်သေးတယ်အဲစစ်ပြက်ဆိုတဲ့ကံတရားကဘယ်နဲ့လုတ်ပြီးတော့ဟိုအဲနောက်ကလိုက်နေဖို့လူသေးတယ်လေနွားနောက်ကနွားရဲ့ခြေရာကိုလဲပိနင်းလိုက်နေတယ်လို့လိုက်ဖို့လူသေးတယ်လေလူနောက်ကအရေးပါနေတယ်လို့ဒီကံကအရေးပါနေဖို့လူသေးတယ်လေစစ်ပြက်သေးစစ်ပြက်သေးဘယ်လိုလိုက်ဒီလိုလိုက်ကြရအောင်သံတာလေတတ္တဝါတို့သန္တာ၌ဣတံကမ္မန္နာမကောင်းကောင်းဆိုဆိုအမျိုးမျိုးဖန်ကံဟုခေါ်ရဤစေနာမျိုးသည်ယေရုဇာမနောက်အကြောင်းအားလျော်စွာထုတ်ပြောက်၍တွားရသည်ရှိသောသဗ္ဗတောအင်းမဲ့ဥုံအချင်းကုံအောင်သုံးဆုံးသဖြင့်မဆန်ခြင်းပဲနာနိရောဇတိပြီးပြီးပြောက်ပြောက်အနေရောက်အောင်ထုတ်ပြောက်ပြည့်စည်ရဲ့အစီအစီမဖြစ်ကြသေးထုတ်ပါတယ်တဲ့ဖြစ်ပြက်ထုတ်ပါတယ်ထုတ်ပြီမယ်လို့ပြီးပြီးပြောက်ပြောက်ဘာမှမကြံအောင်သူတို့ထုတ်သွားတာမဟုတ်ပါဘူးသမယံမီအကြောင်းသိရအဆင့်သိရတင်္ကာ၌ဒီစီတုံးဆိုင်ရာကောင်းသူဆိုးသူကိုသိခြင်းကသာဝိသေတံမိမိကြွတာမပြတ်တာအောင်ဆက်စွာကျင့်လေသတ္တိနှင့်ကိုမိတ္တတဝါဤမကင်းအမှန်အရင်တာဖို့သွန်းနှံပြုစားပြီးရလာလေ။ဆဲသင်္ခါရရာတောင်းမယ်။အဲစေရနာဆိုတဲ့ကံကထုတ်တယ်။သူပြင်နန္တရားတွေထုတ်တယ်လို့သူလည်းထုတ်ကြတယ်။သူပြင်စိတ်ထုတ်သွားတယ်လို့သူလည်းထုတ်လိုက်တာပဲ။ထုတ်လိုက်ပေမဲ့လို့သတ္တိကြံနေတယ်ဒီဒီကြောက်တခါရက်တော့သွားတာမဟုတ်ဘူးတဲ့တတိကံရဲ့တဲ့တတိကအကောင်းအဆင်မဟုတ်တော့တတိကတတိတဲ့တတိကအရာဝတ္ထုတစ်ခုမဟုတ်တတိကတတိအဲ့ဒီတတိကံရဲ့တဲ့အဲ့တော့ဘုန်းကြီးတို့ကမျိုးမျိုးဒီတရားတော်ကိုအခြေခံပြီးတော့သင်္ခါရတယ်ဟိုလူကြီးတွေတွေ့လွန်သွားတော့တချို့လူကြီးတွေကကျွဲလုံးတာသွားတယ်သာသမီတွေကဘာမှအမွေနှစ်ပြင်းမထားခဲ့နိုင်ဘူးအမွေရနှစ်တယ်မဟုတ်ဘူးအချိန်အဝါလည်းဘာမှပြင်းမထားခဲ့နိုင်ဘူးဘာလို့ညံ့လဲညံ့လို့ညံ့လို့တချို့လူကြီးတွေကကျွဲလုံးသွားတော့သွားတော့အမွေကိုတော့ထားပါတော့အမွေကတော့အကောင်းတဲ့သင်္ကြန်လို့ဥပမာတဲ့ဆက်လက်ဆံပါအချိန်အဝါပြင်းထားခဲ့အဲသူကသူ့ပါပဲမညံ့ဘူးဟဲ့သူတို့ကအဲ့သူ့အဖေကဘလောက်ဘယ်လိုအထင်တန်းတာပဲမညာမှုတွေသူသားအဲသူတို့ကမျိုးနဲ့ကျိုးနဲ့လာဟောအချိန်ပါလာတယ်အချိန်ပါလာဘာပြေတော့ဒီအချိန်ကအဲ့ဒီလူရဲ့အချိန်ကအမွေအနှစ်လူမဟုတ်သေးဘူးအချိန်ဆိုတာအချိန်ပဲတတ်ပြီဆိုတာတတ်ပြီပဲဟောသူ့အဖေအချိန်နဲ့လေရောင်လို့ဝယ်လို့ပေါင်းလို့တင်လို့ဆက်ဆံလို့ဒီအချိန်အတွက်အချိန်အတွက်အချင်းဟာကိုတော့ပြောရမှာအချင်းဟာဘယ်လိုအကောင်းအထည်အရာဝတ်ကိုမအချင်းမရှိပါဘူး။ဒါနဲ့အချင်းဆိုတာမရှိဘူးလား။ရှိတယ်အားလုံးနားလည်တယ်အချင်းရှိတယ်။ဒါကျုပ်ကအခုအဖေအချင်းနဲ့ပဲအလုံးလုံးနေရတယ်။သူအရင်နေ့တော့တိတ်မရှိပါဘူး။ဒါမှမဟုတ်အဖေအချင်းနဲ့ သူအလုံးလုံးလို့ဖြစ်ပါတယ်ဗျာအဖေအစိမ့်နေတယ
်အဲ့ဒီအဖေကဘယ်နဲ့အဖေလို့ဆိုတော့ခုနကဆိုသူနေတဲ့ဒီလူလောကမှာနေတဲ့အခါတော့ဘုဟုကသူကသူများလို့ပေါ့ပေါ့ဆက်ကဓမ္မမဟုတ်ဘူးဟိုကိစ္စမလဲပဲသူကကူလိုက်ကြီးလိုက်အပေါင်းအသင်းမလဲပဲသူကတော်လိုက်အယောင်ဝယ်မလဲပဲသူကတော်လိုက်ပြတော့သူ့မှာအဲ့ဒီပစ္စည်းတွေရောလူရောကြောက်ကြတာတောင်မှအချိန်ကြံပြီးတော့ကလေးသာသမိပေါ်မှာပေးနိုင်ခဲ့တယ်။ဒါတော့ကဘုန်းကြီးတို့ရဲ့ဒီကံတရားဟာသိတဲ့စေတနာတွေလို့ထုတ်ပြမယ်လို့တတ်ပြီးတော့ကြံရတယ်။အချိန်ကြံနေရတယ်အဲ့ဒီတတ်ပြီး။အဲ့ဒီတတ်ပြီးကိုတရားတော်ကဘာခေါ်တယ်လို့ဆိုတော့ကမ္မပစ္စည်းလို့ခေါ်တယ်။စိတ်ဘုန်းကြီးကတော့သဘောကျနေတယ်လေ။ပရိသတ်ကဘုန်းကြီးနားလည်တာရဲ့အဲဒီမိမိပေါ်နားလည်သိခြင်းပဲအဲ့ဒါကမ္မပစ္စည်းဆိုတော့ဟို24ပစ္စည်းပဋ္ဌာန်းဆိုတာဘုရားတရားတော်ထဲမှာအထုပ်ဖြစ်သွားပြီနော်အဲ့ဒီပဋ္ဌာန်းတရားတော်ထဲမှာကမ္မပစ္စည်းကမ္မတ္တိဒီနေ့ဒီကမ္မပစ္စည်းကမ္မတ္တိနဲ့ကျေစုပြုတယ်လို့ဆိုတဲ့ဥစ္စာဟာအဲ့ဒီအချိန်ပတ္တိကကျေစုပြုတာပါပဲအဲ့တော့အချိန်ပတ္တိကတရားတိုင်းစေတနာတိုင်းမှာရှိသလားလို့ဆိုတော့ကျွန်တော်ဘုန်းကြီးပြောပြီမို့လားတဲ့အဖေတွေသုံးသွားတယ်ဘာမှမကြံရဘူးဒီအမွေကိုပြောတာလို့အချိန်တတ်ပြီမကြံရဘူးတချို့အဖေတွေသုံးသွားတော့အမေတွေသုံးသွားတော့အချိန်တတ်ပြီကလေးတွေပေါ်မှာလေတကယ်လည်းကြီးပြလိုက်တာသူတို့အချိန်ကဟောဘလောက်သွားသွားတယ်ဟဲ့စေတနာကတချို့စေတနာတွေအိတ်ပြောတဲ့အကမ္မဖြစ်တဲ့စေတနာတွေပေါ်ပေါ်ကားကားစေတနာတွေသုံးသွားတော့ဘာတတ်ပြီမှကောင်းကောင်းမကြံရဘူးဟောတချို့ကကောင်းကောင်းမဟုတ်ဘူးသုံးသွားလို့ပြရဘူးဘာမှမကြံရဘူးတချို့အမှန်တန်ညံ့တယ်တချို့စေတနာတွေကတချို့စေတနာတွေကတော့ဆက်ဆက်တန်တန်နဲ့ပြုလိုက်တာလေတကယ်တော့တတ္တိကိုကောင်းကောင်းကြီးတိုင်ရကောင်းကောင်းကြီးတိုင်မက်ကစေတနာတို့လိုများကြတော့သူ့မက်ဆက်ပြီးတော့ပိုးပြီးတော့အကျိုးပေးတယ်တတ္တိကောင်းကောင်းလို့တတ္တိကောင်းကောင်းလို့ခုမက်စိတ်လိုတို့တို့ကြည့်ရင်ပြင်မက်ရောမက်စေတနာဆိုရင်ခုဆက်ပြီးတော့နောက်ကဘာမှမလာနဲ့ပိုးအကျိုးပေးတာလေဘာလို့လဲတတ္တိကစိတ်ကောင်းတာတတ္တိကစိတ်ကောင်းဒါကြောင့်တန္တာနေဘဂဝါတို့တန္တာ၌ဣဒံကမ္မနာမကောင်းကောင်းဆိုဆိုအမျိုးမျိုးသံသာဟုခေါ်ယောဤစေတနာမျိုးသည်ဒီလိုသာမဏံသံအားလျောစွာချုပ်လောင်းလေးကြွားရသည်ရှိသောဒီလိုသာမဏံယုံနံသုံးသံအားလျောစွာချုပ်လောင်းလေးကြွားရသည်ရှိသောသဗ္ဗတောကျင့်မဲ့ဥုံအကျိန်းကုံအောင်လုံးစုံသဖြင့်မချန်ခြင်းပဲနာမည်လိုသည်ကြီးကြီးကြောက်ကြောက်အနေရောက်အောင်ထုတ်ကြောက်ပြစီ၍အစီအီမဖြစ်ကြ၏သမယံမိအကြောင်းသိ၍အခွင့်သိရာအချိန်ကာ၌သူပစ္စည်းတုံးဆိုင်ရာကျုပ်ကိုပြေးခြင်းကသဝိသေတံမိမိတွေ့တာမပြတ်ပါအောင်ဆက်စွာဖြင့်လက်တတ္တိစိတ်ကိုနိတိတဝါဟိမကင်းအမှန်အရင်တံဘူတွင်းနာပြုတ်ထားပြီးသာလျင်ဒီလိုသတိဥပါတိပင်အစဉ်သေးရောက်ဆုံးပြောက်ပြစီရလိမ့်သတိတဲ့အဲကောင်လေဆွင့်တာလိုက်တဲ့တရားတော်ကလည်းတကယ်လင်းနဲ့တဲ့ပါဠိတော်ကိုသမ္မပစ္စည်းပါဠိတော်ကိုအခြေတည်ပြီးတော့သင်စားတဲ့သူတွေဝေပါတဲ့သူတွေဝေပါခံနိုင်အောင်လို့ရှင်းပညာရှိတွေအသက်သက်ဖွင့်ပြီးတော့သွားခဲ့ကြတယ်ပြီးတော့ဒီအချိန်ကြီးကံကိုနားလည်ပြီနော်အဲ့ဒီကံဆိုတဲ့ကံဟာတော့တော်တော်များစွာဘုရားကဝေဖန်တော်မူထားတာရှိပါတယ်။သင်တို့တို့မှာတိကနိပါမှာသင်္ကြိုလို့သင်္ကြိုတင်တဲ့အကားများကအဲဒကမများကသင်္ကြိုမှာလို့တော့သင်တယ်မဟုတ်ဘူးသင်္ကြိုကဟိုကယူထားတယ်။သင်တို့တို့ကယူပြီးတော့ထားတယ်။အဲခေါင်းကြီးကအမျိုးမျိုးတွေကနည်းနည်းကလေးအသုံးချရမယ်ကံကိုပြောမယ်နော်။ဒိဋ္ဌဓမ္မဝေဒနိယဒီဘဝအကျိုးပေးတယ်။ဒီဘဝအကျိုးပေးတယ်ကဘယ်လိုကံမျိုးတော့ခုကပဲဒီစိတ်မကြေအောင်ပေါ့လေခုကပြောပြတယ်ဥဒ္ဓေနေရာမှာယဟန္တာတို့လို့အနာဂံပုဂ္ဂိုလ်တို့လို့ကာဏပြုလို့သူ့စေတနာကလည်းဖြတ်နှံ့လို့ပစ္စည်းကလည်းပဲတရားသဖြင့်ရတဲ့ပစ္စည်းမို့လို့စိတ်ဖြတ်တဲ့တဏ္ဍာနဲ့ပြုလိုက်တယ်ခန္ဓာရဲ့အကျဉ်းလာအကျိုးလာပြီအဲ့ဒါကိုဒိဋ္ဌဓမ္မဝေဒနိယကံလို့ပြောတယ်။တို့တို့လည်းဝတ္ထုတစ်ခုပြော။တစ်ခါတော့ငါဒီအလိမ္မာလေးလည်းပါနေလို့ဒီတစ်ခါတော့ငါတစ်ခါတော့ငါသူများလည်းလေအနာထုံရတယ်လက်တုံဓမ္မတရား။မောင်ကုနာသူ့မနဲ့စောစောလက်တုံဆက်ပြီးတော့လာ
အရှင်သာရိပုတ္တရာကယဟန္တာအရှင်သာရိပုတ္တရာကသမာဘကသာပြီးတော့ဒီနေ့ဆုံးကံကြွမယ်လို့လေတော့အနိဗ္ဗာန်မှာရောက်တာဟောသူရမင်းတော်ကြည့်ပါပဲလားဆိုပြီးတော့မျက်နှာပြည့်ကြီးကြီးလေးယူပြီးတော့တက်လိုက်ရှင်သာရိပုတ္တရာကမျက်နှာပါပြည့်လို့လုတ်ပါခြင်းလို့အဲ့လိုနေပြီးတော့ရှင်သာရိပုတ္တရာကအချိန်ကလေးစောင့်ပြီးတော့နေတယ်သူကလည်းလက်ထုံမျက်ထုံအချင်းသောနာကမောကုဏရဲ့သတိဒီအသာတော့အဖို့လာလိမ့်မယ်သူကတော့သမင်းဖို့လာလိမ့်မယ်အဲဒီဟာကိုသာသာအမျိုးသမီးကလေဒီမကအလေးမှဖြစ်နေတော့ကိုအကြလိုက်တာလို့ဆိုပြီးတော့အရှင်သာရိပုတ္တရာဆိုသူယောက်ျားကိုပြူလာတဲ့သမင်းကိုလောင်းပြလိုက်ကျင်ပါရီဘုရားလည်းဒီဟာပဲမြင်လို့ဒီနေ့သိထားတာပဲ။နောက်လို့ပြီးတော့ကျင်ပါရီဘုရားကကြွားသွားဆုံးကုန်ပြီမယ်ပေါ့နေရာရောက်တော့။ခဏကလေသူမအမျိုးသမီးကလည်းပြန်ပြီးတော့သမင်းကြပြားရတက်ကြတယ်။ကျတော့နည်းနည်းမြင်ပြီးတော့သွားတယ်ကွာ။မြင်မြင်သွားတယ်နော်။မြင်မြင်သွားတော့ခဏကယောက်ျားကလည်းလဲထုံလို့အချိန်နဲ့နည်းနည်းတော်တာနဲ့ထုံရပြီးတော့သောညောလို့သမင်းနဲ့ပါဘူးမလာဘူးမလာဘူးနည်းနည်းတော့စိတ်ကလေးတော့ွက်ချင်ွက်မယ်သင်ပါရဲ့ဟိုအမျိုးသမီးကလည်းကြာကြီးကြာရနဲ့ဆက်မြန်မြန်တက်ပြီးတော့ကြာကြီးကြာနဲ့လာပြီးတော့အမျိုးမင်းကြည့်လိုက်တာဘုန်းကြီးကပြညိုလုံးလို့သူ့ကိုဘုန်းသားရေးဒီနေ့ဒီသူ့စောစောလာပြီးတော့သမင်းပို့လာတာနော်လောက်မှာအရှင်ပါရိပုတ္တရာနဲ့တွေ့လို့အဲ့ဒီကိုယ်သားကိုသမင်းကိုလောင်းသူလိုက်ပြီးတော့မှပြန်ပြီးဆက်နေရလို့နည်းနည်းနဲ့နော်အိမ်ညာဆိုးမနေနဲ့တဲ့။ဒီဟာလို့ဘုရားကြည်ညိုလုံးလို့ဒီဒီအမျိုးသမီးကိုကြည်ညိုလုံးလို့ဒီစကပံလေးကြည်ညိုလုံးလို့ဘယ်လိုဝန်ခံပါမလဲ။ဟာဟုတ်ကြလားဒီနေ့လေ။ငါကမျက်နှာပြည့်ကြီးကလိုက်တယ်လို့ကျင်းကြီးတွေပါရင်ငါကကလိုက်တယ်။မလေးငါသမင်းကိုပဲလေအရှင်မြတ်ကဖုံးပေးတော်မူတယ်နော်ဖုံးပေးရတယ်နော်။ကောင်းလိုက်တာလေဆိုပြီးတော့ဝမ်းမြောက်ဝမ်းသာနဲ့သူဒီလောကတွေဘာတွေဘာမှမရှိဘူးဝမ်းနဲ့ဝမ်းသာပြီးပြီးတော့သမင်းလေးဘာတွေစားပြီးတော့အေးဆိုတော့ဘောနောက်အိယာကနှိုးတော့လေထွန်တဲ့ထွန်သေးတွေဟာအယောက်တောက်ပြီးတော့နေလို့သူတက်မှာဘာတွေဘာလို့ပဲလို့ဆိုပြီးတော့သူသွားပြီးတော့တွေ့တုံးကြီးဖြစ်နေတဲ့ထွန်သေးတွေအဲ့ဒါခုခေတ်ကတော့မယုံဘူးပေါ့နော်အဲဒီတွေ့တုံးကြီးဖြစ်နေတာနောက်ဒီတွေ့တုံးကြီးကိုသူ့ပေါင်းပြီးတော့ရှင်မင်းစီဆက်တော့ရှင်မင်းကအိုးတလောက်များတဲ့ခြေတည်းမရှိပါဘူးဆိုပြီးတော့သူတို့ကိုတည်းရနှောက်လိုက်တယ်။ဒါချက်ချင်းကျုပ်စီခொနည်းရနှစ်ကျုပ်စီ။အဲ့ဒါမျိုးကိုဒိဋ္ဌဓမ္မဝေဒမိယကလို့ကောင်းတဲ့ဘက်ကပြောတယ်။မကောင်းတဲ့ဘက်ကဒီတရားရှင်အလောင်းတော်သံဒီဝါဒီရပိတ်ဆုံးကကလာလို့နင်းကဒီတခါတခါပေါ်လေဝတ္ထုကြောင့်ကကျေမာဆိုးလို့လည်းဆုံးဆုံးပြောရတယ်ဝတ္ထုကြောင့်ကလည်းကောင်းတယ်ကလာဝင်းမင်းကဥယျာဉ်ထဲမှာမောမမိတ်တန်အထွေရန်လေးနဲ့ရောရောကားကားစောက်စားပြီးတော့နေတော့မှာဘုန်းကြီးတို့ဘုရားရှင်ကိုတော်မြတ်ကတော့အလောင်းတော်ကရပိတ်ဖြစ်ပြီးတော့ဒီဥယျာဉ်ထဲမှာပဲနေတယ်ခဏခဏနောက်တော့ရှင်မင်းကတောက်စာမူရပြီးတော့ဒီမောင်မငယ်တယောက်ရဲ့ပေါင်းပေါ်မှာဇောင်းဟုတ်ပြီးတော့သူအိမ်ပြီးတော့နေတယ်။ရှင်မင်းလည်းအိပ်ကျော်ရတဲ့ပြင်မောင်မတွေကထသွားပြီးတော့ဥယျာဉ်ထဲဟိုကြည့်ကြည့်ကြည့်တော့ယတိမြင်လာတဲ့မို့လို့ယတိနဲ့ွားပြီးဥစ္စာပြီးတော့ယတိကဟောတဲ့တရားတွေပါရင်နားနေကြ။ဒီကမောင်မငယ်ကမခံရဘူး။သူ့မတော်ဒီလိုနေရတယ်သူတို့ကတော့ဟိုမှာလွတ်လွတ်လပ်လပ်နဲ့ဆိုပြီးတော့အဲနည်းနည်းလှုပ်တာကိုသူ့တော့လို့လား။ပါရဘယ်ပါမှုညတော့ပါညာနဲ့ဆိုတော့သူကကြုံးမလိုက်ပေါ်လေဟောဟောနဲ့ယတိသင်္နာဟာပါရညာနဲ့သူကပြောတော့ရှင်မင်းကကျူးကျူးကျဲကျဲနဲ့စပြီးတော့ယတိသွားပြီးအဲသင်္ကပါဝါဒရှိတယ်သင်္ကခံပြီးဝါဒရှိတယ်ငါကသိခန္ဓာပါပဲသင်္ပြီးခန္ဓာဘယ်မှာရှိသလဲဆိုပြီးတော့လက်ချက်နောက်သေးချက်နောက်သိခန္ဓာကဒီလက်ချက်ထဲမှာရှိတာမဟုတ်ဘူးတရိယာနှလုံးမှာရှိတာဘုရားလည်းမသေးပါဘူးမသေးသေးပါဘူးနောက်တော့ဆက်လို့အားရတော့တခါတည်းနဲ့ခံပြီးနဲ့နေရဲဆိုပြီးတော့ကိုရင်ပတ်ရှိနေကြံပြီးတော့သူကသွားတယ်။သွားလို့တော်တော်လေးရောက်လို့အလောင်းတော်ရဲ့မျက်စိတစ်ဆုံးနဲ့ရောက်ရောပုံမှန်မြင်ယူသွားတယ်။အ ဒါမကောင်းတဲ့ဘက်ကဒိဋ္ဌဓမ္မသုတိဒိဋ္ဌဓမ္မသုတိဒီတော့အဲ့ဒီဒါလေးပြောလိုက်ကြဆိုကျန်ဆိုတဲ့ဥစ္စာဒီဘဝလို့ဒီဘဝအကျိုးပေးတဲ့ကံကအင်မတန်နည်းတယ်အင်မတန်ကိုနည်းဒီဘဝလို့ရင်ဒီဘဝအကျိုးပေးတယ်ဆိုတဲ့ကံကနည်းနောက်ကံတစ်မျိုးကဥပပိစ္ဆဝေဒနိယကံဒုတိယဘဝမှာအကျိုးပေးတယ်အဲဆိုတော့ဘုန်းကြီးအကယ်၍ဒီဘဝကသိသွားလို့ဒီနေ့တရားဟောတဲ့ကံကအကျိုးပေးတယ်ဆိုရင်ဘုဘဝမှာဘုန်းကြီးဥပပိစ္ဆဝေဒနိယကံပဲဖြစ်တယ်ဒီလိုဖြစ်တယ်အလုံးတရားနာတဲ့သူတွေရဲ့ကုသိုလ်စေတနာတွေကဘုရားမှာအကျိုးပေးမယ်ဆိုရင်ဥပပိစ္စဝေဒနိယကံလို့ခေါ်တယ်။တခါဘုရားမှာအကျိုးမပေးဘူးကြောက်သွားတာလား။ကြောက်မသွားတာဘူးလိုက်တယ်လိုက်တယ်။အကျိုးမပေးရမရှင်းလိုက်။ဘယ်လောက်ကြာလိုက်တုံးလို့ဆိုတော့မိဘမရမရှင်းအကျိုးပေးခွင့်ကျုံတဲ့နေရာမှာအကျိုးပေးဖို့ရလိုက်တယ်။အဲ့ဒါကိုအပရာပရိယဝေဒနိယကံလို့၃မျိုးရှိပြီနော်။လုံးလုံးကိုဘယ်နည်းနဲ့မှအကျိုးမပေးတော့ဘူးဒီဘဝအကျိုးပေးရမယ်ဒါငါလည်းဒီဘဝမှာအကျိုးပေးခွင့်မရလို့အလကားဖြစ်သွားပြီဒုတိယဘဝအကျိုးပေးရမယ်ဒါငါလည်းဒိဋ္ဌိကံတွေကဝင်အကျိုးပေးတယ်လို့ तू မပေးလို့ရဘူးနောက်နောက်နိဗ္ဗာန်ရအောင်အကျိုးပေးဖို့ရဆိုင်နေတဲ့ကံတွေကလည်း तू ကယခန္တာဖြစ်ပြီးတော့နိဗ္ဗာန်ပြိဋိဘံဆံသွားလို့အကျိုးမပေးလို့ရတော့ဘူးအဲ့ဒီကံတွေဘာတော်လို့ဆိုတော့အဟောတိကံအဟောတိကံဆိုတာပါဠိစကားနားလည်မှလွယ်တယ်အဟောတိဆိုတာကံတော့ဖြစ်ပြီးတိုင်းရကြိုးတာမဖြစ်တော့ဘူးဒါမျိုးကိုအဟောတိကံလို့ခေါ်တယ်။ဒါကြောင့်ဟောပြီးတော့တစ်ခါတစ်ခါမှာပေါ့လေပမာများကပြောကြတယ်။နင်လို့တဲ့ဥစ္စာဟဲ့အဟောတိကံပြလိုက်တာ။သဘာဝအကျိုးမရလို့နင်လို့တဲ့ကဟဲ့အဟောတိကံပြလိုက်တာလို့နင်လို့တဲ့လူဟာဟဲ့အဟောတိကံပြလိုက်တာ။နင်လို့မှပြန်ကလေးကြီးဘာမှအတုံးမကြောက်အဟောတိကံကြီးဖြစ်နေတာပဲ။ဒီသဘာဝအကြည့်သုံးစားလည်းထပြီးတော့သုံးနေတဲ့ဥစ္စာဒီသိတယ်ဒီ။ဒါကြဲ့အဲဒီဒုညကံအမျိုးအစားတွေရှိသေးတယ်ဘုန်းကြီးကတနေ့နဲ့ပြောအဲ့ဒီကံတွေကတချို့ကံကဘုဏကကံနဲ့ပုဂ္ဂိုလ်ရဲ့ကျိုးပေးတချို့ကံကဒီဘဝမှာဖြစ်ပြီးနောက်ဘဝမှာဖြစ်ပြီးပုဂ္ဂိုလ်တိုင်းတော့အကျိုးမပေးဘူးဒီတင်ကံအကျိုးပေးတဲ့နေရာမှာသူကအထောက်အကူလုပ်ဘူးပုဂ္ဂိုလ်ကလည်းအကျိုးပေးနေတယ်ဆိုလို့ရှိရင်ဒီတင်ပုဂ္ဂိုလ်ကလည်းအထောက်အကူလုပ်ဘူးဆိုတော့ဘုန်းကြီးတို့ဆရာအောင်ပဋိသင်္ခေနေတော့ကပဋိသင်္ခေနေဖို့ရန်ပဋိသင်္ခေကျိုးပေးတဲ့ကံကတက္ကံ။နောက်တော့အမိဝမ်းထဲမှာပဉ္စံပါဒနေရအောင်ဆိုတဲ့ကံတွေကသိနေကြ။ပြီးတော့တက္ကပဋိသင်္ခေနေတော့မှာပဲအမိဝမ်းထဲမှာနေတော့မှာပဲလက်ကလေးတွေကလာပါပါ။မျက်လုံးကလေးတွေကလာပါပါ။အဲအပားရည်တွေကလာပါပါဖြစ်အောင်အကျိုးပေးတဲ့ကံကတက္ကံ။အဲလိုဒီကအပိုင်းဝိုင်းကံတွေကတော့ဥပသမ္ပကထောက်ပံ့တဲ့ကံလို့ဆိုတယ်။ဘုရားရှင်ဖြစ်တဲ့ကံကသမကကံလို့ခေါ်တယ်။ဒါကအပိုင်းဝိုင်းပေါက်ပန့်တွေကအကုသိုလ်ကံ၊ကုသိုလ်ကံတွေကဥပသမ္ပကကံလို့ခေါ်တယ်။အကုသိုလ်လည်းပဲသလိုပဲ။အကုသိုလ်ကံတစ်ခုကမကောင်းလို့ဖြစ်ပြီးသမပြန်။လူကအယုတ်တာဆိုဆိုအတိတန္တ။ဒါကအကုသိုလ်ကံတစ်ခုကအကျိုးပေးတယ်။နောက်တော့ကိုနာဒီနလူဖြစ်လာလို့ရှိရင်အမေကတော့မလွဲပါလို့အဲသူ့ဆင်းရတယ်။ဟိုဘိုးရွားတွေကသူ့ဆင်းအရင်မတိုက်ဘူး။ဟောအကုသိုလ်ကဘေးကဘေးအကုသိုလ်ကငါဝင်ကျိုးပေးနေတယ်။သူကအဲ့ဒီလိုဘေးကအရင်မတိုက်ရင်တာမကြဘူး။သူပါလာမှပဲဟောဒီအိမ်ကသူကသူ့ဘောဆန်းမှာတင်းမတက်ဘူးသူ့ဟောအကုသိုလ်ကသူ့ဘောဆန်းမှာမကောင်းတဲ့အကုသိုလ်ကတွေကဝင်ထောက်ပါနေတာ။အဲသူ့ကိုသိချက်ကျင်တဲ့သိချက်ဆိုတော့ခဏနဲ့တော့တခါတချို့ကြတော့ကအကုသိုလ်ကံကအကျိုးပေးနေသေးတယ်လို့ကုသိုလ်ကံကဝင်ပြီးတော့အကျိုးပေးလိုက်ကြတော့သွားတော့ခွေးဘဝဖြစ်သွားခွေးဘဝအကုသိုလ်ကံကခွေးဘဝဖြစ်တယ်ဒါနဲ့ကုသိုလ်ကံကလိုက်လာတယ်ဒီလိုက်တာသူတွေကဒီလိုက်တာသူတွေကကိုယ်ကကိုယ်လည်းမွေးကြတယ်ဒီကကလည်းမွေးတယ်ဒါပေမဲ့သူတွေလိုက်လိုက်တာမခွေးအမျိုးကောင်းဒါမှသူသားတွေကလည်းခွေးကသွားတာကအကုသိုလ်ကံကခွေးအဲမကောင်းတာအဲ့ဒီသိုးကလှစ်လာရင်ဖြစ်ပြီးတော့နေလို့ဘယ်ကလေးအိတ်ရှင်ကောင်းတွေကလူသားတွေကိုသူ့ကိုကျွေးနေတဲ့ဥစ္စာကကုသိုလ်ကံကဝင်ပြီးတော့ထောက်ပံ့နေတာအဲ့မတန်ကံကဆန်းဆန်းကြယ်လွန်းလို့ဘုန်းကြီးကလေသိစေခြင်းလိုက်တာသိစေခြင်းလိုက်တာဒါသိစေခြင်းတိုင်းဆက်ပြောရင်ပြီးမယ်မဟုတ်ဘူးဘုန်းကြီးပြပြောအောင်နော်တန်ခိုးမူလာတန်ဘုရားတို့ခေါ်ပြဒီမှာအရင်ပါဒီစိတ်တော်ရောက်ကြစို့ တန်တစ်ခုရောက်ဖုံးပြီးတော့ဓမ္မရောက်ကြပြီကျက်တော့တော့လူ့ဘဝရောက်ကြပြီတန်ဖို့မူလာတန်ဗုဒ္ဓတို့ဟောပြပြီးမှအရင်ပါတိဥစ္စာဘောဂဇီဝိတနဲ့သုတပွားရန်ဤသူတန်၌ဉာဏ်ဝိရိယပယောဂတိတဲ့တက်ရောက်ဘူးဘုန်းကြီးတို့လူ့ဘဝရောက်ဘူးမမမပဲလူသူကအမြန်စားလည်းမဟုတ်ပါဘူးအထက်တန်းစားလည်းမဟုတ်ပါဘူးမမမနဲ့ဘုန်းကြီးတို့လူကရောက်ကြပါပြီတဲ့ဥစ္စာတော့အောင်သိသိချမ်းသာအောင်ကျမ်းမာရေးနဲ့တကွာအသက်ရှိအောင်ဆက်လို့ရမယ်ဟုတ်ကံတူရဲ့ပြစ်ထားလိုက်မလားဒီကကံကအကုန်လုံးစီမံလိုက်မပေါ့ဥစ္စာတော့အောင်နဲ့စီမံပါပေါ့အသက်ရှိအောင်နဲ့စီမံပါပေါ့ကျမ်းမာအောင်နဲ့စီမံပါပေါ့ကလေးတွေကံတူတဲ့လေစီမံလိုက်တော့မလားကံတူတဲ့ပုံပြီးတော့ဂျုံရတော့မလားလို့ဆိုတော့ဥဒ္ဓါဘောဂာဇီဝိတနဲ့ဒုက္ခပွားရန်ဤသူထာ၌ဉာဏ်ဝိရိယပယောဂာတိတဲ့ဒီလူလောကကြီးကနတ်လောကကိုတောင်းတာနတ်လောကကတော့စံတကံကျုပ်ပြီးသားလို့ရှိရင်ဘုံဘိတ်မှန်းနဲ့သာဖို့တောက်ဖို့နဲ့အခြေရန်နဲ့ပြီးရောသူကဒါကြောင့်လူလောကကဘယ်လိုမဟုတ်ဘူးကံဤလူထံ၌ဆိုတဲ့ဥစ္စာကနတ်လောကတောင်းနတ်လောကလူမဟုတ်ပါဘူးဒီကတော့ဉာဏ်ရှိရတယ်ဉာဏ်ကိုဘုန်းကြီးပြောရည်ဆိုလားလိမ္မာရတယ်အပြောရင်းရှိရတယ်အသိဉာဏ်ရှိရတယ်သင်ကြားထားတဲ့ပညာတွေကြောင့်အသိဉာဏ်ပြည့်ဝရတယ်ဒီဘုရားမြတ်စွာရဲ့သာသေးကြောင့်ပဲဖြစ်ဖြစ်လောကဓာတ်သာသေးလေးကြောင့်ပဲဖြစ်ဖြစ်အသိဉာဏ်တွေပြည့်လို့အဲ့ဒီလူပုဂ္ဂိုလ်ကဥစ္စာရဖို့ရန်သူကတော့ญาတူတို့ဘုံသိမ့်တို့ရဖို့ရန်ဒီဝါရှားဖို့ရန်အသေးကလေးကိုအပြောပြန်ကြီးလာတယ်ဒီတော့လိမ္မာဖို့ကဒီလိုကြီးတဲ့အပြောပြန်ကြီးလို့ပညာတွေပါတွေတတ်တော့မာမာနာတွေကြီးပြီးတော့ဘုက္ခုကအယုတ်တရားမှာတော့ဟာလို့ဆိုတဲ့အစွားကမလိမ္မာဘူးအဲ့ဒါငြိုးလို့နေတယ်ဒါတို့ကိုယ်ကုန်ကိုခေါ်တာတော့မဟုတ်ဘူးဘုန်းကြီးပြောပြန်တယ်ဘုန်းကြီးကတခါကိုယ်ကပညာသင်ကြတဲ့ကိုကပညာကနည်းနည်းအထမြောက်တယ်။အဲနည်းနည်းမဟုတ်ဘူး။ဘုန်းကြီးတွေထဲမှာတော့အဲဒီစိတ်ကမ်းကအထမြောက်တယ်။ဆရာသမားတွေကစိတ်ကောင်းဘုန်းကြီးကလည်းဆရာသမားတွေရဲ့အလိုချာနေတယ်။သူကဒီတော့ဘုန်းကြီးကစိတ်ကမ်းပြမနာလို့ကြဘူး။တန်လို့ရတဲ့ဘုန်းကြီးအတုံးလုံးပြီးသွားရဲ့ဒီကြတော့ဘုန်းကြီးဗာစင်းသွားကြလေလို့ဆိုတော့ငါကသာသနာဝန်ကိုတာပေနဲ့ပါနဲ့ရက်ဆောင်ခြင်းလို့တာပေတွေကိုသင်လာငါ့ကိုဘေးကမနာလို့ပြီးတော့အပြစ်တွေပြောနေကြလို့ရှိရင်ငါလုပ်ငန်းဘာမှဆက်လုပ်မှာမဟုတ်ဘူးပြီးတော့မျက်နှာကလည်းတင်းတင်းနဲ့သူတို့ပြောကြတာဟုတ်ပါ့မျက်နှာကလည်းဖတ်တင်းတင်းပြီးတော့မာနကြီးတယ်အဲစားတော့တော်ပါတယ်မာနကြီးတယ်ပြောကြဟုတ်မှာပါပဲမရှိပါနဲ့စိတ်ကလည်းခုထိထက်သက်သက်ကလေးဒါနဲ့ဒီလိုဆိုတော့မဖြစ်သေးဘူးငါတော့မေတ္တာဘာဝနာတော့ကျေစာဥမ္မာပဲဆိုပြီးတော့စိတ်ပါပါနှစ်ပါးပါအဝေရာဟုတ်လို့ဆိုတဲ့အသေးလေးမျိုးနဲ့ပေါ့လေမေတ္တာပို့တယ်စိတ်ပို့တာလေစိတ်ပို့လို့တစ်နှစ်လောက်နှစ်နှစ်လောက်သုံးနှစ်လောက်ကြာတော့မျက်နှာအတိအကျပြောင်းသွားတယ်သူအသေးကပြောကြတယ်အစကားပြောဆိုလည်းပြောင်းသွားတယ်ခြေကပြောကြတယ်အဲ့ဒီနောက်ကြတော့ဆက်ဆံတော့တော်ရကုန်တယ်။ဟိုတချို့ကလေးလောက်ကကြံတယ်အများကြီးကတော့ဘုန်းကြီးကိုလက်ခံလာတယ်၊ပြင်တတ်လာတယ်။ပြီးတော့ဒါပါတယ်အလိမ္မာသုံးလိုက်တာ။အလိမ္မာဘယ်ကရတာ၊စာရင်းကရ။ယန္တကပြင်းနေတဲ့ဥစ္စာကဒေါသမာနကြောင့်ယန္တကပြင်းတာ။အဲ့ဒီဒေါသမာနကိုမေတ္တာနဲ့ပြန်ပြီးတော့ပြေမယ်လို့ဆိုပြီးတော့မေတ္တာဘာဝနာနဲ့ပြန်ပြီးတော့ပြေလိုက်တဲ့ဥစ္စာ။ဒေါသလည်းရော့သွားတယ်၊မာနလည်းအမှန်တန်နဲ့ပါတယ်။ဒါကဘုန်းကြီးကပြောလို့ရင်ကခုစိတ်ပညာရှိတွေကအပ္ပတမနဲ့အလိမ္မာမပါတာတွေ့ရတယ်။စိတ်ပညာရှိတွေကပညာတတ်တယ်အမျိုးမျိုးရှိတယ်နားလေတယ်။မာနကြီးနေလို့ရှိရင်ခုနကဥစ္စာဘက်နဲ့လုံမလဲ၊ပြည့်စုံဘက်နဲ့လုံမလဲ။အဲ့ဒီလိုကြပြီးအချင်းပေါ်တယ်။အလိမ္မာရောဉာဏ်၊အလိမ္မာရောအပြောကြီးရောသင်ထားတဲ့ပညာရောအဲ့ဒီလိုစောလုံးမှဒီဉာဏ်ကလုံလောက်ပါတယ်နော်။ငါပညာတတ်တယ်သင်္ခါရပညာဖိတ်တန်းရောက်နေတယ်ဆိုတာတခုနဲ့မလုံလောက်ပါဘူးနော်အဲဟုတ်ပါရဲ့တချို့ဉာဏ်လဲတော်လာတယ်အဲဗ မှညာလည်းပြောရဲ့ညာညာလည်းပြောရဲ့လုံးဝဝရိယမရှိတာနဲ့သံဃာဝရိယရှားလို့သံဃာဝရိယမကြပြီတိုင်အောင်တော့နောက်ဆုံးကအောင်လို့ဟုတ်တယ်လုံးဝဝရိယကသိအရေးကြီးတာပဲတကယ်မှာဒီပါကြတော့လေအများကြီးတော့ရှိပါတယ်လုံးဝဝရိယကမရှိတော့သူများကရောင်းလို့ဝဲလို့ပြီးပြီသူကနောက်မှသွားတယ်ဘာလို့ဈေးကောင်းတော့လည်းမရပါလဲမရ။ဒါကလုံးလာဝရိယရဲ့တတိရဲ့ဉာဏ်ရဲ့အဲ့ဒီအရာအကူကြီးပါမကံကအကျိုးပေးပါတယ်တဲ့။နင်ဒီဖြစ်ပေါ်ပြီးသားကြာကြည့်ရတယ်နော်ဖြစ်ပြောရအောင်မယ်။တပုမူလာတံဗုဒ္ဓတို့ဟောပြဒီမှာအရင်သာတိဥစ္စာဘောဓဇီဝိတနဲ့ဟောအသက်တဲ့။အသက်ကြီးရာရှိသောကအသက်ဉာဏ်ဆောင်တယ်လို့ဗမာကတော့ပြောတာ။ဒါကြမ်းလို့အသက်ဉာဏ်မတက်လိုက်ကြတာခင်ဗျားတို့ကလည်းရလေ။ဘာရင်းညာမဆောင်တော့အတော်အလာလဲဉာဏ်မရှိပါဘူး။ဘာရင်းလည်းဉာဏ်ကြောက်ကြတာ။ခင်းနေကြည့်လိုက်ကြောက်ကြတာ။ဘိုးရည်လည်းကြည့်လိုက်ကြတာတကယ်ပဲ။ဒီလက်မိတယ်အောင်ဘုန်းတို့ကြည့်တော့ဉာဏ်ကမရှိတာကများလို့လားမသိဘူး။တခါတော့ဘိုးကအလင်းကြည့်ဘယ်အမြင်မှာကြည့်တယ်အပေါ်ကနှင်းနေကြလို့လဲပေါ်မှာတိုင်းလို့ဘယ်ညာရှိကြတော့ပြီးတော့နာပြီးရဲတော့စောင့်ကြည့်ရဲတော့စားရဲတော့သိသေးတယ်ပြီးတော့သူတို့ကလေကမ္မကောင်းလို့ကြည့်ရတာပေါ့လေတဲ့ဒီပါဝင်နေကြလေဘယ်သူတွေလဲကာကောင်းလို့ဘယ်လိုလဲမလဲညာညာမရှိလို့အဲ့လိုပြေးကြတာညာမရှိလို့ခါရနာကြတာဆိုတော့သနာပြာအမှန်ကောက်ပါတယ်ဉာဏ်ရှိရပါတယ်အသက်ညာဆောင်ရပါတယ်အသာအောက်ကိုစဉ်းစားရပါတယ်သတိထားရပါတယ်ဒီမတော်တာတွေကိုမစားရပါဘူးသူတော့ခွင့်ရရလေလူများကလည်းဆက်ဆံရတယ်တတိယပန်းရင်းရင်းလေးတွေပါတယ်ကျောင်းလူတွေစားလိုက်ကြပြီခုနကခွင့်ရဈေးဆိုင်တွေကိုမြင်တယ်လေခုနဈေးညာကြောက်ရင်ကျောင်းမကြီးတို့အစ်တတိထားလို့ရတယ်နော်ဈေးဆိုင်တွေမှာမတည့်တဲ့ဈေးဆိုင်တွေကိုမရောက်ပြရမက်တာကြောက်မှာအာနာနဲ့မပြောပါနဲ့တဲ့တဲ့အစာကိုရောင်းကြပါကွယ်မတည့်တဲ့ကလေးတွေမတည့်တာတွေဖုန်နေပါတွေနဲ့ဟာတွေမရောင်းကြပါနဲ့ကွယ်ကလေးတွေကိုလည်းအတိအနှံတွေပါတယ်တော်တာကိုလည်းစားကြပါကွယ်ဒီလိုစားပြရခြင်းလေခုဈေးဆိုင်ကလေးကိုကစိတ်မတိုက်ရတာဘူးတည်လားနဲ့အဲ့ဒါဈေးဆိုင်ကလေးတွေတတ်တတ်ရရနဲ့ကလေးတွေအကျင့်ရသွားအောင်လေဈေးဆိုင်ကလေးတွေတတ်တတ်ရရနဲ့အူဘူးနည်းနည်းစားရမယ်ဥစ္စာဥဘူးနည်းနည်းနဲ့ပြင့်တော်တဲ့အစာကိုစားလို့အများအားဖြင့်ကလေးတွေကလေမတော်တာကြီးပဲစားတတ်တယ်ဆိုပါတော့ဘောဒီကဲသုတ်တို့ဒီကဲပလုတ်သုတ်တို့ကလေးတွေစားကြအဲဒီဒီလက်တို့တို့ဘာလို့မိမသားလေးတွေစားကြပြီးတော့ဘာဖြစ်တယ်ညာဖြစ်တယ်အဲ့ဒီအတိအလိမ္မာညာတွေဟာလေသိရေးကြည့်တာပဲဥစ္စာရောဂါဇီဝိတာနဲ့ဒုက္ခဘွားရန်ဤလူဌာန၌ဒုက္ခစိတ်ကမ်းမှာကိုကမ်းမှာပြုဖို့ဆိုတာလေငြင်းလို့ရမှာပဲတချို့ကအရေးကြီးပြီးဆိုစိတ်ဆင်းသိရတဲ့ခွေးလို့ဘာဖြစ်ရမှာလဲလောကကြီးကဒီလောကဟာကိုသိကြတဲ့လောကမဟုတ်ပါဘူးကိုယ့်ဘက်ကိုကူးရမှာပါဒီဘက်ကသိဆင်းရမလို့ဇာမနဲ့တတိယကလေးလူအထင်သေးခံရအောင်သိဆင်းရမလို့ပါနဲ့နှုံးမလို့ပါနဲ့ဘုန်းကြီးကလေခုနကဟိုစက်ကပြောဦးမယ်ဘုန်းကြီးကမာနာကြီးတယ်လို့ပြောတဲ့ဥစ္စာဟာဘုန်းကြီးကဟိုဒီသင်္ခါတော့ဆောင်းဆင်းတော့မရဘူးလေသိရင်ဘုန်းကြီးတွေဘာတွေမိတ်ဆွေတွေဘာတွေကတော့နေရဲအိုင်အိမ်တွေဘာတွေနဲ့ဘာနဲ့ဘာနဲ့အမှတ်ခံကြတယ်ဘုန်းကြီးကမရဘူးလေမရလို့ဘုန်းကြီးကမျက်နှာလေးကငဲနေတယ်လို့ဆိုတယ်မျက်နှာကိုတင်းလို့ဘာမှအရင်မဆိုင်ဘူးနောက်ဆုံးသေးတဲ့ဘာပေါ်စီသေးလဲလို့စိတ်ကအောင့်နေတယ်။ကိုယ်ရင်းမလေးကလည်းအောင့်နေတယ်၊သူလည်းအောင့်နေတယ်၊ဘယ်နဲ့လုပ်လဲ။ဒါကြောင့်စိတ်ချတာကိုချမ်းမှနဲ့နေဖို့ရတဲ့ဥစ္စာတတိကြည့်ရတယ်နော်။အဲဒီတတိကဘယ်လိုလုံးဆိုလို့ရဉာဏ်နဲ့ဝိရိယပေါက်တတ်တာ။တတိဆိုတဲ့ဥစ္စာဟာဝိရိယကြီးသွားလို့ရှိရင်လည်းပဲတတိကမမှန်ဘူး။ဉာဏ်နဲ့ပေါက်တတ်ပြီးတော့ထားတဲ့တတိနဲ့ဝိရိယဟာတတိရောတတိရဲ့ဉာဏ်ရောဝိရိယရောဆိုလို့ရင်တတိသိရှိတာပဲ။အဲဒီတတိရှိလို့ရှိရင်စိတ်ချမ်းသာပါတယ်။ဘယ်အချိန်တောင်မှနေရနေရသိချမ်းပါပါလေ။ဘုန်းကြီးကပြောတယ်။အိုးလောကကြီးတဲ့ဟိုတရားကားတွေတရားပေါ်နေပြီးတော့ဘောက်ချမ်းပါကြတယ်။ကိုယ့်ဟာကိုယ်စိတ်ကိုအပြောင်းလဲတာရေးကြည့်တာလေ။စိတ်အပြောင်းလဲတတ်တဲ့ကြည့်ရတဲ့ဘာဖြစ်ဖြစ်လို့ဒီဘဝကုသိုလ်ရအောင်လားလေ။ပါရမီပြည့်အောင်လားကျုပ်ကဘာဘဝနဲ့နေရနေရဘာမှအရေးမရှိပါဘူးလို့ဘုန်းကြီးကပြောတယ်။ဒါကြောင့်ဉာဏ်ဝရိယအပြောင်းအမြင်တတိကုလသတိပညာအဲ့ဒါလေရှိလို့ရှိရင်စိတ်ချမ်းသာကိုချမ်းသာလည်းရှိနိုင်ပါတယ်လို့သံဃာမူလာသံဃာတို့ဟောပြပြီးမှအရင်သာတိဥစ္စာဘောဂဇီဝိတနဲ့သုခဘွားယံဤသူထန်၌ဉာဏ်ဝိရိယပယောဂတိကာလဒေတာပုဂ္ဂလာကိုနိုင်တာအတုံအမတန်ကောင်းတယ်ဉာဏ်ကဘယ်လိုများ တတိကတတိကပဲလို့ထားပြီးတော့ဉာဏ်ကပဲလို့အသုံးပြရမှာပါလေလို့ဆိုတော့အချိန်ကာလကိုလည်းနှိုင်းတာလေတဲ့ဒီကာလမှာဒီလိုနေမှတော်မယ်ဒီဒေသမှာဒီလိုပြောမှတော်မယ်ဒီကာလဒီဒေသမှာဒီလိုဝတ်မှဒီလိုစားမှဒီလိုသွားမှဒီလိုနေမှဒီလိုစကားသုံးမှတော်မယ်ဟုတ်ရတယ်ညာအပြောရင်ဒီပုဂ္ဂိုလ်နဲ့စကားပြောတော့ဒီစကားလေးတော့ပြောလို့မတော်ဘူးစကားလေးလွန်သွားရင်သူကလည်းစိတ်မချရဘူးအဲ့ဒီကိုယ်ကိုလည်းနှိမ့်တာတဲ့ကာလာဒေတာပုဂ္ဂလကိုနှိမ့်တာအတုံးကံကိုယုံကြည်ပြီးဘုံအတွင်းမသိမ့်တိုက်သွားတဲ့ဆရာတော်ကြီးကလည်းအာလဟံပြီးသားဒီမောင်လေးဆရာတော်ကြီးကကြီးတာမို့လို့လေအကုန်လုံးသိမ့်တဲ့ဆက်ကပြဲသွားတယ်ကံယုံပြီးတော့မိဘုံနဲ့မသိမ့်တဲ့ငါကံကောင်းတာပဲဘာဘာလို့ဖြစ်ဘူးလို့မိဘုံနဲ့ဆက်ဆံပါလာတယ်မိလောက်ပါပါပဲတဲ့ကံကိုယုံကြည်ပြီးဘုံအတွင်းမသိမ့်တိုက်သွားကြရေရာလီဇမအကြောင်းမယိုးကောင်းမှုသူဟောင်းကြီးကသုံကုန်ကြ၏တဲ့အားလုံးသိရလူကြီးတွေကဘယ်နဲ့ပြောလဲကြရေရာဇမမယိုးတာကြရေရာဇမမယိုးတာဇမဆိုတဲ့စကားကဟိုတက္ကတာကသကလုံးလေးသုံးကြတာကံမလို့ကရမလို့ကာကြီးရာရင့်နဲ့ရာကလေးနဲ့ကရမလို့သုံးတာအဲ့ဒီကာကြီးနဲ့ရာနဲ့ပေါင်းလို့ဗမာကကြလို့သုံးတယ်လို့ဇမလို့သုံးမိတာမဟုတ်ဘူးကရမအဲ့ဒီဇမဆိုတဲ့စကားကပါဠိကောင်းမှလည်းအတူတူပါပဲ။ကြာရရာလီဇမအကြောင်းမယိုးတော့ဘူး။ကိုလာပါဘူးတော့ကြားကနေတယ်နော်။မသွားလို့နဲ့ဒီကံကြီးကသွား။ဘာသူကြားတယ်လို့သိပါပဲလား။ဟောကြံကံဇမအတိုင်းပဲကံမကောင်းလို့ကြိုက်တာ။ကံမကောင်းလို့ကြိုက်တာမလုံနဲ့။ကြာရတဲ့နေရာသွားလို့မို့သူကြားကြိုက်ခံရတာ။ကြိုက်ရတဲ့နေရာမသွားလို့ကျင်ကမကောင်းကျင်လည်းမကောင်းကြားလိုက်တော့မခံရဘူးဒီကေတမျိုးကံကသာကျုပ်ပြိမယ်ယခုတော့ကြားရတဲ့နေရာသူသွားပြီးတော့စံကြမမကောင်းကြလို့ကြားလိုက်ခံရတယ်လို့မပြောပါနဲ့တဲ့ဒီလူကြီးတွေကအမှန်အလိမ္မာရေလို့တယ်နော်ဆိုတော့အမျိုးသမီးတွေအဲအလုံးလူကြီးတွေကအဆင်ပြေကြတယ်အဲဒီအချိန်မသွားနဲ့တဲ့ဆက်တယောက်တည်းမသွားနဲ့တဲ့ဆက်နေလို့လူငယ်လေးတွေကြီးမသွားနဲ့တဲ့ကဲကြားရဲရာဇမမယိုးတာဆိုတဲ့အတိုင်းအကုန်လုံးတတိသေးကြတယ်အဲအမျိုးသားလေးတွေကအဲဒီခါကြီးတွေမသွားနဲ့ပုံကြီးတွေမသွားနဲ့တဲ့ဒါတွေကပြည်ရန်အန္တရာယ်တွေဖြစ်တာလုံးလို့ကျုပ်လူကြီးတွေကအသင်းစဉ်ပြောလာကြတယ်ကြားရဲရာလေးဇမအကြောင်းမယိုးကောင်းမှုသူဟောင်းကြီးကအဆုံးကုန်ကြ၏ဘုန်းကြီးတို့မြန်မာလူမျိုးသားပြောရုံဆိုတဲ့ကိုရှိတယ်ကြားရဲရာဇမမယိုးရဆံယုံလို့မိဘုံမသိလေနဲ့ဒီလိုပြောကြတယ်ကမ်းမီမယုံပါနဲ့ဆိုလိုတယ်ကြရဲ့ရာလီဇမအကြောင်းမယိုးကောင်းဟုသူအောင်ကြီးကသုံးကုန်ကြ၏လုံးလမကူညမကူပဲအယူတစောင်းကံတစ်ချောင်းညမကောင်းလီကံကောင်းလီကံဟုကံကိုကြည့်သာမကူရဘူးတဲ့အယူကတတတဲ့အယူတန်ကြီးမလုံနဲ့တဲ့အယူတယူတန်ကြီးမလုံနဲ့တဲ့မကောင်းလို့ကံမကောင်းလို့ဟာကောင်းလေသူကကံကောင်းလို့အဲ့ဒါတယူတန်ကြီးမလုံပါနဲ့လုံးလမတူညမတူပဲလုံးလဝရိယမရှိပဲနဲ့အတိအလိမ္မာဉာဏ်ပညာလည်းမကူပဲနဲ့တတိလေးပါတက်လိုက်စမ်းဒါတွေကိုဉာဏ်ရဲ့ဝရိယရဲ့တတိရဲ့ဒါကိုပယောဂလို့ခေါ်တယ်ပယောဂသံပတ္တိလို့ခေါ်တယ်ဒါတွေရှိလို့ရှိတယ်ကြားရဲ့ရာလီဇမအကြောင်းမယိုးကောင်းဘူးသူအောင်ကြီးကသုံးဆောင်ကြ၏လုံးလမတူညမတူပဲအယူတစောင်းကံတစောင်းညမကောင်းလီကံကောင်းလီကံဟုကံကိုကြည့်တာမကိုရဘူးဘုန်းကြီးနဲ့လာလာပြီးတော့ပြောတယ်ကံဘောလို့မကံဘောလို့နတ်နန္ဒလေးသိတယ်သူတို့လူရေးကြီးတွေမို့လို့သာဟာလေးနေရတယ်ကံဘောလေးဒီမသာသနာတော်ကြီးဆရာကမကွယ်နိုင်ပါဘူးတဲ့သာသနာကြံရှိပါသေးတယ်တဲ့ဘုန်းကြီးကဟုတ်တယ်အဲ့ဒါလို့သာနေကြအဲ့ဒါလို့သာနေကြသာသနာကြီးမကွယ်နိုင်ပါဘူးလို့ဆိုကြတယ်သာသနာ့ကံကြီးနဲ့ယုံနေကြ။တာဝတိကြီးမှာမြတ်စွာဘုရားတရင်သုံးတော်မူတဲ့ဇေရဝံအကြောင်းတော်နှင့်တကွ။တာဝတိကြီးကြီးကသာသနာတော်ကျွဲလာတဲ့ဥစ္စာသာသနာ့ကံကြီးကြောင့်ကျွဲလာသလားလို့ဘုန်းကြီးကမေးခြင်း။အိန္ဒိယမှာသာသနာကြီးကျွဲရောက်ပြီးတော့လာခဲ့တဲ့ဥစ္စာကသာသနာ့ကံကဘယ်လိုထိနိုင်တယ်လဲ။ဒီဟိုကျောင်းကိုသာသနာရောက်လို့ဒီဟိုကျောင်းသာသနာကိုပြော့ပြော့လေးရှိတော့တယ်။ အဲ့ဒါဘာဖြစ်လို့ဒီလိုဖြစ်တယ်ဆိုတဲ့ဥစ္စာအကြောင်းကျိုးတော့မလိုက်ဘူးသာသနာ့ကံမသာသနာ့ကဘယ်တော့ကြာကျွယ်မာတဲ့တဲ့ဘယ်တော့ဆိုပါတော့9000ကြာတော့ကျွယ်မာတဲ့တဲ့9000မတိုင်ခင်ကသူတို့ကမကျွယ်ကောင်းတော့ဘူးလို့ထင်နေတယ်တောင်းတပြီ9000နဲ့တိုင်တယ်ကိုကျွယ်လာခဲ့ပြီဘုရားခင်တို့နဲ့ဇေတော်အကြောင်းကြီးမလဲတူးပေါ်လို့မှအခုနည်းနည်းပါးပါးတော့ရတော့တယ်သာသနာ့ကံကသာသနာ့ကံကံကိုကြီးယုံနေတဲ့ပမာလူမျိုးတွေဖြစ်ပါတယ်ညာဝရိယကံမျိုးကိုမကြည့်ပဲနဲ့ကံကိုယုံနေတယ်ကံကဉာဏ်ဝရိယရှိရင်ပြေးမယ်လေဉာဏ်ဝရိယမရှိရင်မပြေးဘူးလေသက်စွာဘုရားရှင်ကိုယ်တော်မြတ်တို့ကဒီနေ့ပြပြောမယ်တချို့သောအကုသို့ကံတွေဟာကာလတံပတိကာလကောင်းနဲ့ကျုပ်လို့ရှိရင်အကုသို့ကံကျိုးမပေးပါဘူးဆိုတော့ကာလကအမတန်ကောင်းလို့မင်းတော်မင်းရဲ့ဒီအုတ်တုပြီးတော့တက်တက်ကြီးသေးပြီးတော့နေတယ်အကုသို့ကံတော့ပါလာတယ်တဲ့သာဓုနဲ့လို့ကာလာကောင်းတဲ့ကျုံကြီးတော့ကိုအကုသို့ကံကြီးအကျိုးသိခွင့်မရပါဘူးတချို့အကုသို့ကံကြီးရှိပါတယ်တတိမေဘဝတို့ကတော့ဒီဘဝတို့ကောင်းကောင်းရနေတဲ့အခါကြတော့အကုသို့ကံကြီးအကျိုးမပေးနိုင်ပါဘူးတဲ့ပါတာပေါ့ဘုန်းကြီးတန်တာလည်းအကုသို့ကံကြီးပါတာပေါ့အလုံးသေးတတ်တဲ့တန်တာလည်းအကုသို့ကံကြီးပါတာပေါ့တတိလူဘဝရနေတယ်ဆိုတော့မရေမှအကုသို့မျိုးတော့မပေးဘူးပေါ့သောတာပန်လူတွေဆင်းရဲတယ်ဗါတဲ့ဆိုတဲ့အကုသူတွေကတော့အခါမတော့အကြောင်းမပင်နဲ့ဝင်လာပါပေါ့ညာဝရိယညာဆင်းနိုင်ဝင်လာကြပါပေါ့ကာလောကတိပယောဂာနံကတိယာသယထာရဟံနဲ့ကာလကောင်းမှကုသိုလ်ကံတွေကအကျိုးပေးတယ်အဲကတိဘဝကောင်းမှကုသိုလ်ကံတွေကအကျိုးပေးတယ်ပယောဂာဆိုတဲ့ညာဝရိယကောင်းမှကုသိုလ်ကံတွေကအကျိုးပေးတယ်ရုပ်အခင်လာမှကုသိုလ်ကံတွေကအကျိုးပေးတယ်။လာရမှာမဟုတ်ဘူး၊ကျမ်းမြမှာမှလည်းဒီမှာကုသိုလ်ကံကအကျိုးပေးတယ်။အကုသိုလ်ကံတွေကကာလမကောင်းဘူးဆိုလို့ရှိရင်အကုသိုလ်ကံတွေလာပြီ။ကာလမကောင်းဘူးတဲ့စိတ်ဆိုအကျိုးပေးကြလို့ဆိုပြီးတော့အကုသိုလ်ကံတွေကစိတ်ကြီးအောင်ရဲ့ရောင်းလို့ဝဲလို့နေလို့ဆိုင်လို့မကောင်းအောင်ရဲ့အကုသိုလ်ကံတွေကအကျိုးပေးကာလမကောင်းရင်အကျိုးပေးတယ်။ဘဝမကောင်းလို့ပရိစ္ဆန်ဘဝတို့ကိုယ်ဘဝတို့တွားရောက်တဲ့အခါကျတော့ဘုရားကလေးကုသိုလ်ကံမရှိဘူးလို့မထင်နိုင်တဲ့ကုသိုလ်ကံရှိကြတယ်။ဒီပင်မဲ့လို့ဂတိကမကောင်းတဲ့ဂတိရောက်တော့ကုသိုလ်ကံတွေကအကျိုးမပေးနိုင်ဘူး။အကုသိုလ်ကံတွေကအကျိုးပေးလို့ကိုကခဲနဲ့ပေါက်လိုက်။ဒီကသုံးနေရိုက်လိုက်။ဖြစ်နေကြတယ်။အကယ်၍သာအဲ့ဒီခွေးလေးလူဘဝရောက်လို့ရှိရင်ကိုခဲနဲ့ပေါက်ခံရမှာမဟုတ်ဘူး။ဒုရိုက်လေခဏမှခံရမှာ။ခုတော့ဂတိမကောင်းတဲ့ဘဝရောက်တော့ခွေးလေးလေးဒုနဲ့လေးရိုက်ခံရတယ်၊ခဲနဲ့လေးအပေါက်ခံရတယ်။အဲ့ဒီလိုကာလကောင်းမှာဂတိကောင်းမှာလုံလဝရိယအញ្ញံဆိုတဲ့ပယောဂကောင်းမှာရုပ်အခြင်းကလည်းလားမှာကောင်းကောင်းအကျိုးပေးပါတယ်ကုသိုလ်ကံတွေကကာလမကောင်းဘူးအဲဂတိကလည်းတိရစ္ဆာန်ဘဝရောက်နေတယ်လုံလဝရိယလည်းမရှိဘူးတိရစ္ဆာန်ဘဝရောက်နေတော့တချို့ကိုယ်လေးတွေပါပါနဲ့နဲ့ကိုယ်နဲ့အမိနဲ့ဒီနဲ့အမိနဲ့ဆိုသားရသေးတယ်သူသူတော်လိမ္မာသေးတာပေါ့ကိုယ်လိမ္မာအတိုင်းဆိုလို့ကျင်သူသားရသေးတယ်ကိုယ်ရုပ်တော့မထွက်လာဘူးကိုယ်ရတနာရီအလေးကြီးသောအမွေလေးတနန်းနဲ့ပြိဆိုင်မှာဟုတ်ပြည့်ပြည့်ကျွေးသေးတယ်ခလားအဲ့ဒါကြောင့်ကာလကတိကောင်းကောင်းတလောက်ခါတော့နည်းနည်းတော့ကျွေးရတာပဲမကောင်းမကောင်းတလောက်ပဲဒါရီကဲမချက်ပါနဲ့တော့လုံလမသူညမသူပဲအယူတစားတဲ့ကြောင့်များမကောင်းလီကံကောင်းလီကဟုကံကိုကြည့်ဒါမကိုရဘူးတဲ့ဆိုင်လုံးလို့ညမလူမျိုးနဲ့ဆိုင်လုံးလို့ဘုရားဒီတရားကိုကံနဲ့ဆိုင်တဲ့အကြောင်းတွေကိုပြောနေတယ်။ပညာဉာဏ်မှုကောင်းစွာရှိတွေအပြုလုံးလာရှိရစွာသည်။ဉာဏ်ပညာလည်းရှိရမယ်။အပြုဆိုတဲ့လုံးလာဝိရိယလည်းရှိရမယ်။ဒါပေမဲ့လို့အသင်ပြောင်းပြုပြီးတော့မှအလုပ်လုပ်ရမယ်တဲ့။မနေ့တော့ကဘုန်းကြီးမင်းကြီးရန်တော်အကြောင်းပြောခဲ့တယ်မဟုတ်လား။တချို့ပြိဿမပြဘူး။ဒီသာသနာကိုဖြတ်သိနေတော့မင်းကြီးရန်တော်နဲ့တကွာမူးကြီးမှကြီးတယ်တော်တော်မကြီးနဲ့တော်မကြီးနဲ့တော့သစ်ပင်မူးတွေမှတ်တွေကတလောက်မကြံတတ်မင်းကြီးရန်တော်ကတော့အတွင်းတူလက်ဖြစ်နေတော့အထိတ်ဆောင်ဒါလက်သုံးတော်ဒါကိုကြည့်ကျင်တယ်ဆိုတော့ကောင်းပါပြီဆိုပြီးတော့အချိန်နေပါလေအကုန်လုံးဆိုင်ပြီးတော့ဒိဗ္ဗဝိညာဉ်ကအစီအစဉ်တွေလုတ်ပြီးတော့မှအဲ့ဒီလက်သုံးတော်ကပြရင်နဲ့ပဲဒီသူကိုတုတ်တင်လိုက်တယ်ဆိုတော့သူကလည်းသူအချိန်ဆင်းအောင်စောင့်ပြီးတော့မှညံရောဝရိယရောအသုံးပြုလိုက်တဲ့ဥစ္စာကတုံလုံးအထက်ပြသွားတယ်မနေ့ကပြောတဲ့မင်းကြီးရအောင်တို့ကိစ္စ လုံးလာမသူညာမသူပဲအယူတဆောင်ကံတကြောင်းညာမကောင်းလီကံကောင်းလီကံဟုတံကိုကြည့်တာမတွေ့ရဘူးတံတော့ပါပါတယ်တံပါလို့လည်းဉာဏ်ဝိရိယကအရေးကြီးတယ်ပညာဉာဏ်ဟုကောင်းစွာရှိ၍အပြုလုံးလာရှိရစွာသည်တဏလက်တွင်ပဲဆင်းရောက်ညာသုံးကောင်းငါကိုမတဝန်တဲ့သိဝဲဆွဲလို့ဟိုဒီဒီဒီဝတ္ထုကလေးကသက္ကတာကလည်းပါတယ်သတ္တောကလည်းပါတဏ္ဍာလေလေးနဲ့နာပရာကတဏ္ဍာငါးသုံးကောင်ခက်ကြီးကြီးလေးရငါးသုံးကောင်နဲ့တကောင်ကကြံယုံနဲ့ငါကြံရှိသလိုဖြစ်လိမ့်ပေါ်လေကြံရှိတဲ့လွတ်လိမ့်ပေါ်လေတကောင်ကဝိရိယယုံနဲ့ငါဟောခုသူ့ကောင်ပါပဲငါတော့တဏ္ဍာလည်းတဲရောက်သွားပြီဆိုတော့ခုတ်ပခုတ်ပအဓိကလုံးဟိုတကောင်ကတော့စိုက်ပြီးတော့စိတ်ကြည့်အောင်သိကြည့်ရမှာပဲ ਨੇ သူကတော့ကံရောညံရောဝရိယရောယုတ်တဲ့သူတို့ဒါနဲ့ငါးကောင်ကောင်သေးပေါ်မှာပါပြီးတော့သွားတော့တကောင်ကတော့ဝရိယကိုသိယုံတာသိယုံတော့တစ်ဆက်ဆက်နဲ့ခုန်လိုက်တဲ့ဥစ္စာလေသမားကတက်နဲ့ချပြီးတော့တယ်ဆိုတဲ့ငါးဆိုပြီးတက်နဲ့ချလိုက်တာတေချာဆက်ရောဝရိယသမားသူလွတ်လိုက်တဲ့ကံမပါဘူးလားညာမရှိလို့သေးတာညာမရှိလို့သေးတာလွတ်လိုက်တဲ့ကံတော့မပါဘူးလို့မဆိုနိုင်